Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 1ရက်နေ့စနေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်ဗျာသောတာရှင်များရှင်ကျွန်မတင်ကြီးထိုက်ပါရာဇဝမှုဆိုင်ရာဆွဲချက်တွေတင်ခံထားရတဲ့အမေရိကန်သမ္မတဟောက်တွန်နဲ့ထရန့်ကိုတော့အင်ကာနေ့လောက်မှရုံးတင်နိုင်လိမ့်မယ်လို့သတင်းတွေကခန့်မှန်းဖော်ပြနေကြပါတယ်ရုရှားရဲ့တိုက်ချင်းပြင်နျူကလ িয়ার ဒုံးကျည်စခန်းတွေကိုဘယ်လာရုစ်မှာအခြေစိုက်ခွင့်ပေးမယ်လို့ဘယ်လာရုစ်သမ္မတကတောက်ကြနေမှာပြောဆိုလိုက်ပါတယ်ထိုင်းနိုင်ငံမှာလူသားမှုတန်တရားနဲ့ဆဲလာချဖန်ခံထားတဲ့မြန်မာနှစ်ဦးကိုတရားရုံးကအမှုကလွတ်မြောက်ချောင်းဆုံးဖြတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ချရပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထိတ်တန့်ရောက်တဲ့တွင်နေပြီးမှတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်စိုက်လို့ပြောလို့မရဘူးဘာကြောင့်စိုက်လို့ပြောလို့မရလဲဆိုတော့ဒီစစ်ကောင်စီတွေကသူတို့စစ်ကြောင်းထိုးလိုက်သူတို့လူတွေတေးသွားတယ်ဆိုလို့ရှိရင်သူတို့ကရွာကြီးထဲမှာမိရှို့ဝါရှိတယ်
စစ်ပွဲတွေဖြစ်ပွားနေတဲ့ကရင်နီဒေသအတွင်းစစ်ပီးဒုက္ခသည်တွေဟာဘေးလွတ်ရာတောတောင်ဒေသကမြေလွတ်မြေရိုင်းတွေမှာအဆင်သင့်သလိုစိုက်ပျိုးစားတောက်နေရပါတယ်။မကြာမီပဲအပြည့်အစုံကိုတင်ပြပေးပါမယ်။ဒါအပြင်တရားစွဲဆိုခံထားရတဲ့သမရလောင်းသမရဟောင်းထရန့်ရဲ့အခြေအနေမြောက်ကိုရီးယားနျူကလ িয়ার ချိန်ချောင်းမှုအချက်အလက်မှန်တင်ပြချက်စတာတွေကိုလည်းကြည့်ရှုနာတော်တာဆင်ရမှာပါ။အဲဒီနောက်မှာတော့အမျိုးသမီးကန္တာသုဒ္ဓဆုံနဲ့အမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူပြောပြပါမယ
်လွှတ်တော်မှာနှစ်ချိန်တိုင်းတရားစွဲဆိုခံခဲ့ရပေမဲ့ပြစ်ဒဏ်ချမှတ်မခံခဲ့ရတဲ့ Donald Trump ဟာရာဇဝမှုဆိုင်ရာဆွဲချက်တွေကိုရင်ဆိုင်ရမယ်ပထမဆုံးအမေရိကန်သမ္မတဟောင်းဖြစ်လာပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲစည်းရုံးရေးအတွင်းအပြာမဲတဦးကိုငွေကြေးပေးခဲ့မှုနဲ့ဆက်ဆက်ပြီးထရန့်အပေါ်ဆွဲချက်တင်ဖို့နယူးယောက်တရားရုံးမှာခုံတမာရီအဖွဲ့တစ်ခုကကြားသာပရင်းနေမှာမဲခွဲဆုံးဖြတ်လိုက်တာဟာဆိုရင်အမေရိကန်သမိုင်းမှာအစဉ်အလာမရှိခဲ့တဲ့ဆောင်ရွက်ချက်ဖြစ်ပါတယ်။2020ခုနှစ်ရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပြီးနောက်သမ္မတရွေးကောက်ပွဲမှာပြန်လည်အနိုင်ရဖို့ကြိုးပမ်းနေချိန်မှာထရန့်အပေါ်ခုလိုဆွဲချက်တင်လိုက်တာဟာဆိုရင်ဆွဲချက်တင်ခံရတဲ့တဦးသေးသောသမ္မတဟောင်းသမ္မတကိုစလေလောင်ဖြစ်သွားစီပါတယ်ဆွဲချက်ကိုတော့ချိတ်ပိတ်ထားစေဖြစ်ပြီးဘလို့ရာဆွေးမှုလဲပြစ်မှုဘယ်နှခုနဲ့ထရန့်ကိုဆွဲချက်တင်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးသမရဟောင်းထရန့်ကိုဆွဲချက်ပေါင်း30ကျော်တင်ထားကြောင်း CNN ရုပ်သံကဖော်ပြပါတယ် VOA အနေနဲ့တော့ဒီသတင်းကိုအတိမပြုတ်နိုင်ပါဘူးတရားရုံးချုပ်မှာရုံးတင်စစ်ဆေးနိုင်ရေးစီစဉ်ဖို့အတွက်မန်ဟတန်ခရိုင်ရှစ်နေရုံးမှာလာရောက်ပူးပေါင်းဆောင်ရွက်ရေးထရန့်ရဲ့ရှစ်နေကိုဆက်သွယ်ထားတဲ့အကြောင်းမန်ဟတန်ခရိုင်ရှစ်နေ Elvin Bragg ရဲ့ရုံးကကြေညာချက်မှာပြောဆိုထားပါတယ်သမရဟောင်းထရန့်ကိုတော့နောက်သတင်းပတ်အစောပိုင်းမှာယုံတင်မဲ့ပုံရှိချောင်းထရန့်ရဲ့ရှင်နေဂျိုတာကိုပီနာကပြောပါတယ်အင်ကာနေ့လောက်မှာယုံတင်နိုင်တယ်လို့လဲအမည်မဖော်တဲ့သတင်းရှင်မြစ်တွေကိုကိုကာပီသတင်းဌာနအတော်များများမှဖော်ပြနေကြပါတယ်ရှင
်ရုရှားရဲ့နီးပြူအမြောက်ဒုံးကျည်စခန်းတွေကိုလက်ခံထားတာအပြင်တိုက်ချင်းပစ်နျူကလ িয়ার ဒုံးကျည်စခန်းတွေကိုလည်းဘယ်လာရုစ်နိုင်ငံမှာအခြေချခွင့်ပေးမယ်လို့သမ္မတအလက်ဇန်ဒါလူရှင်ကိုကတောက်ကြနေတုန်းကချင်းချောက်ပြောဆိုလိုက်ပါတယ်။ဘယ်လာရုစ်ဟာအနောက်နိုင်ငံတွေရဲ့ချင်းချောက်မှုတန်ကိုခံနေရပြီးရုရှားရဲ့လက်နက်တွေကဘယ်လာရုစ်ကိုကာကွယ်ပေးနိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရအရာရှိတွေကိုပြောကြားတဲ့နှစ်ပတ်လည်မိန့်ခွန်းမှာသမ္မတလူရှင်ကိုကပြောဆိုခဲ့တာဖြစ်ပါတယ်။ဒါဟာချင်းချောက်ဖို့မဟုတ်ဘဲဘယ်လာရုစ်နဲ့ဘယ်လာရုစ်ပြည်သူတွေရဲ့ငြိမ်းချမ်းရေးကိုအမခံချင်လို့ပါလို့သူကပြောဆိုပါတယ်။ဘယ်လာရုစ်ဟာဖြည့်ဆည်းခံရဖို့ချင်းချောက်ခံနေရပြီဆိုရင်ရုရှားရဲ့သဘောတူညီချက်နဲ့ဒီနျူကလ িয়ার ဒုံးတွေကိုအထုံးပြုနိုင်တယ်လို့လည်းသူကပြောဆိုပါတယ်။တကယ်လို့သာဘယ်လာရုစ်ပိုင်တဲ့အထက်မှာတိုက်ချင်းပစ်ပယ်ထိန်ဒုံးတွေရှိလာခဲ့ရင်မိုင်းထောင်ပေါင်းများစွာဝေးတဲ့နေရာကမြို့ကြီးတွေကိုပစ်ခတ်နိုင်မှာဖြစ်ပါတယ်။ဒါပေမဲ့လူရှန်ကိုဟာအနောက်နိုင်ငံတွေကဘယ်လိုချင်းချောက်နေတယ်ဆိုတာကိုတော့တသက်ပြပြောဆိုတာမျိုးမရှိသလိုအနောက်နေတိုမာမေးအဖွဲ့ဝင်အင်ဒီချင်းပိုလန်နိုင်ငံကဘယ်လာရုစ်ကိုကျူးကျော်နိုင်တယ်ဆိုတဲ့အခြေအနေကိုညွှန်ဆိုတဲ့တစုံတရာကိုထုတ်ဖော်ပြောဆိုနိုင်တာမျိုးလည်းမရှိပါဘူး။တချိန်တည်းမှာပဲတူတကီနိုင်ငံမှာဖင်လန်နိုင်ငံတကာနေတိုအဖွဲ့ဝင်ဖြစ်ဖို့ကြိုးစားနေတာကိုကြာတာပတင်းနေကတီးပြူထောက်ခံပေးလိုက်ပါတယ်
။နျူကလ িয়ার လက်နက်သုံးလာနိုင်တဲ့အန်ဒီဟာဆိုရင်စီအေးကာလနောက်ပိုင်းအခုချိန်မှာပိုပြီးကြီးထွားလာနေတယ်လို့ကုလသမဂ္ဂရဲ့လက်နက်ဖြတ်သိမ်းရေးဆိုင်ရာအကြီးအကဲကတောက်ချာနေမှာသတိပေးထားပါတယ်။
The war in Ukraine represents the most acute example of that.
Ukraine ma phit ni de sit pwae ha DNDA a twet tin sha song tarak phit de lo let ne phyet thain yit san ya athu ko se le Izumi Naga Mitsu ga long jwe kaung si ma tin pya twa da ba. Belarus ne mye de ma ni byu ha myaw nuclear let ne twet tat sin mae a si sin ko mat la 25 yet ni ma Russia ga chin nya kha da ne pat ta pe long jwe kaung si ma swin nwe bo Ukraine ga pan cha kha da ma American ne Albania ro ga thauk khan kha ba de. Nuclear lenet tu yin ne patte yin ma yuen yu sa twet che mu de ne tin ma mu de to la sin nai de lou ya myo ko nangan a long ga shao chin ya me so ra ko shin shin lin lin pyo lo de lo le tuma ga pyo ba de nuclear lenet ma pyan pwa yi sa chou ma pa win ne nangan twi a long nuclear lenet pai san ne nangan twi lenet ma shi de nangan twi a long ha sa chou ma pa win ne lai na lou saung thai ya me a chet twi ne gari gawet de ko tet tawe ma tain lai na cha ya me lo le tuma ga pyo ba de တင်မာမှုတွေဖြည့်လျှော့ပြီးဆွေးနွေးကြဖို့လဲနိုင်ငံတွေကိုတိုက်တွန်းပါတယ်အထူးသဖြင့်တော့ရုရှားနဲ့အမေရိကန်တို့အနေနဲ့နှစ်နိုင်ငံကြားအဓိကလက်နက်ထိန်းချုပ်ရေးစာချုပ် START သဘောတူညီချက်သစ်ကိုအပြည့်အဝပြန်လည်ချဉ်းသုံးကြဖို့လဲလက်နက်ဖြတ်သရေးဆိုင်ရာအထူးကိုယ်စားလှယ် Izumi Naga Mitsu ကပန်ကြားသွားပါတယ်ရှင
်စပိန်ဝန်ကြီးချုပ်ပီထရိုဆန်ချက်ကယူကရိန်းသမ္မတလိုဒီမာဇာလင်စကီနဲ့ရုရှားငြိမ်းချမ်းရေးကိစ္စတွေ့ဆုံဆွေးနွေးဖို့တရုတ်သမ္မတရှီကျင်းဖင်ကိုတိုက်တွန်းလိုက်ပါတယ်။တောက်ကြနေကဘေကျင်းမှာတရုတ်သမ္မတနဲ့တွေ့ဆုံပြီးနောက်အခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်။တရုတ်နဲ့ယူကရိန်းခေါင်းဆောင်နှစ်ဦးမှဘုံတူညီတဲ့သဘောထားတွေရှိမယ်လို့စပိန်ဝန်ကြီးချုပ်ကအကြံပြုပြောဆိုခဲ့ပါတယ်။ရုရှားကျူးကျော်စစ်ကိုရုရှားသမ္မတဗလာဒီမာပူတင်ရဲ့ယူကရိန်းပေါ်တရားမဝင်ကျူးကျော်ရန်ဆမှုအဖြစ်သုံးနှုန်းခဲ့ပြီးဒီပေါ်စပိန်နဲ့ဥရောပနိုင်ငံတွေကစိုးရင်ပူပန်ကြောင်းရှိချင်းပြင်ကိုထုတ်ဖော်ပြောဆိုခဲ့တယ်လို့စပိန်ဝန်ကြီးချုပ်ဆန်ချက်စ်ကသတင်းတောက်တွေကိုပြောဆိုပါတယ်။သိမကြခင်ကတရုတ်ခေါင်းဆောင်ဟာမော်စကိုကိုတွားရောက်ခဲ့ပြီးသမ္မတပူတင်နဲ့တွေ့ဆုံခဲ့တဲ့အတွက်ယူကရိန်းအရေးမှာတရုတ်ရဲ့ရည်ရည်ချက်အသေးစိတ်အချက်အလက်တွေကိုသူ့အနေနဲ့အထူးစိတ်ဝင်စားတယ်လို့ဆန်ချက်စ်ကပြောဆိုပါတယ်။ယူကရိန်းသမ္မတဇာလင်စကီကထပ်မတားတဲ့ငြိမ်းချမ်းရေးအစီအစဉ်အကြောင်းကိုစပိန်ဝန်ကြီးချုပ်ကရှိချင်းပြင်ကိုပြောခဲ့ပြီးဒါဟာယူကရိန်းမှာတရားမျှတရေးတရားမျှတပြီးရေရှည်တည်ရနိုင်တဲ့ငြိမ်းချမ်းရရှိဖို့အခြေခံအုတ်မြစ်ချမှတ်အစီအစဉ်ဖြစ်တယ်လို့ယုံကြည်ကြောင်းပြောဆိုခဲ့ပါတယ
်။ View American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12133ည540 kHz 8433500 51 kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View မြန်မာပိုင်းစီစဉ်ရဲ့စနေနေ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ရှင်ထိုင်းနိုင်ငံဆုံးခလာပြည်နယ်ဟရိုင်မြို့နယ်မှာလူသားမှုတန်တရားနဲ့ဆဲလာကြဖန်ခံထားတဲ့မြန်မာနိုင်ငံသား2ဦးကိုတက်တည်မခိုင်လုံတဲ့အတွက်အမှုကနေလွတ်မြောက်ချောင်းမလာကွန်ပိုင်းမှာတရားရုံးကစီရင်ချက်ချမှတ်ပါတယ်ဆဲလာကြဖန်ခံထားတဲ့ကိုအောင်ကိုဝင်းနဲ့ကိုစန်းအီတို့အတွက်ရှေ့နေနဲ့အမှုလိုက်ခဲ့ရတာဖြစ်ကြောင်းရွှေပြောင်းအလုသမအခွင့်ရေးကွန်ရက်ကဥပယီက VOA ကိုပြောပါတယ
်ကျွန်တော်ဒီ2022 5လပိုင်းကုန်ခိုင်းမှာကျွန်တော်ဒီဆုံခလာခိုင်းထုံးလုံးနေမှာပေါ့နော်ထုံးလုံးနေမှာနေပြီးတော့ဒီထိုင်းလူမျိုးတရားကိုလူတမ်းမို့ဖြစ်တဲ့အမှုခံနဲ့ပတ်သက်ပြီးတော့အောင်ကိုဝင်းနဲ့မောက်စန်းအီတို့နှစ်ယောက်ကိုတရားခံအဖြစ်ပေါ့နော်ဆန်းစစ်ပြီးတဲ့အခါနေပြီးတော့ဆုံးခလာခိုင်တရားရုံးကနေပြီးတော့တရားသူကြီးခဏရကနေပြီးတော့အမှုကိုစီရင်ရှက်ရှတဲ့အခါဒီအောင်ကိုဝက်နဲ့မောက်ဆန်းအေတို့နှစ်ယောက်ကတက်တဲ့အထောက်အထားမခိုင်လုံတဲ့အတွက်ကြောင့်ပေါ့နော်သူတို့ကိုအမှုကနေပြီးတော့အပြည့်အစုံလွမြောက်ကြမို့နော်ဒီတရားစီရင်ရှက်ချမှတ်ပါတယ်မဟုတ်ကဲ့
ထိုင်းနိုင်ငံဆုံးခလာပြည်နယ်ဟရိုင်မြို့နယ်တဲကဘန်ဖလူးနဲ့ထုံးလုံနေဆက်မှာထိုင်းနိုင်ငံသားတဦးတက်ဖြတ်ခံရပြီးအလောင်းကိုဖျောက်ပျက်ခံထားတဲ့ဖြစ်စဉ်ကြောင့်ထိုင်းအာဏာပိုင်တွေကတန်တရားရှိသူတွေကိုလိုက်လံရှာဖွေဖမ်းဆီးတာမှာတောအုပ်ထဲမှာမလေးရှားနိုင်ငံတဲကိုခိုးဝင်ဖို့စောင့်ဆိုင်းနေကြတဲ့မြန်မာနိုင်ငံသားတရားကျော်ကိုဖမ်းမိခဲ့တာဖြစ်ပါတယ်ရှင
်အင်ဒိုနီးရှားနဲ့ရုရှားဟာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုအားကောင်းဖို့ရာဇဝတ်သွားအပြန်အလှန်လွှဲပြောင်းပေးသဘောတူညီချက်ကိုတောက်ကြနေကလက်မှတ်ရေးထိုးလိုက်ပါတယ်။ဒါဟာအင်ဒိုနီးရှားအနေနဲ့ဥရောပနိုင်ငံတစ်ခုနဲ့ပထမဆုံးလွှဲပြောင်းပေးသဘောတူညီချက်ဖြစ်ပါတယ်။ဒီသဘောတူညီချက်ဟာနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေကိုနှိမ့်နေရမှာအင်ဒိုနီးရှားနိုင်ငံကိုစိုက်ဘာရာဇဝတ်မှုငွေကြေးခွာခြားမှုမူဝါဒစီဝါမှုအကျင့်ပြတ်ချဆမှုတွေနဲ့အခြားဥပဒေကြောင်းအရအရေးယူဆောင်ရွက်ရမှာအထောက်အကူဖြစ်စေတဲ့အတွက်ဒီသဘောတူညီချက်ဟာအလွန်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ အင်ဒိုနီးရှားဥပဒေနဲ့လူခွေးဝင်ကြီးယိုနာဆာလော်ဝီကပြောဆိုခဲ့ပါတယ်။ဒါပေမဲ့ဒီသဘောတူညီချက်ရဲ့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ပေါ်ပြောဆိုခြင်းမရှိသလိုအင်ဒိုနီးရှားဒါမှမဟုတ်ရုရှားဘက်ကဘယ်လိုလူပုဂ္ဂိုလ်မျိုးတွေကိုအဓိကပြစ်မှတ်ထားတယ်ဆိုတာကိုလည်းအသေးစိတ်ရှင်းလင်းခဲ့ခြင်းမရှိပါဘူး။အခုတရားခံလွှဲပြောင်းပေးရေးသဘောတူညီချက်ဟာ2019ခုနှစ်ဒီဇင်ဘာလ13ရက်နေ့ကမော်စကိုမှာလက်မှတ်ရေးထိုးခဲ့တဲ့ရာဇဝတ်မှုဆိုင်ရာအပြန်အလှန်တရားရေးဆိုင်ရာအကူအညီပေးရေးသဘောတူညီချက်ကိုဆက်လက်အကောင်အထည်ဖော်လှုပ်ဆောင်တာဖြစ်ပါတယ်
။ပါကစ္စတန်နိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ကရာချီမှာရှိတဲ့အခမဲ့အစားအသောက်ဝင်းငှားတဲ့စင်တာမှာတောက်ချန်တွေကလို့ပြတာကြောင့်အနည်းဆုံး12ဦးသေဆုံးပြီး9ဦးဒဏ်ရာရတယ်လို့အနာပိုင်တို့ကပြောပါတယ်။သေဆုံးထိခိုက်သူအများစုကအမျိုးသမီးတွေနဲ့ကလေးတွေဖြစ်ကြောင်းဒေသဆိုင်ရာရဲတပ်ဖွဲ့နဲ့ကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။ကရာချီကဆက်ရုံတစ်ခုအပြင်မှာမွတ်စလင်တို့ရဲ့ရမဒန်ဥပုပ်လာအတွင်းဝန်ထမ်းတွေအတွက်အစားအသောက်ဝင်းမြတဲ့စင်တာမှာလူအုပ်ပြီးခဲ့တာပါ။အမျိုးသမီးတွေအများစုပါဝင်တဲ့ရန်နဲ့ချီတဲ့လူအုပ်ကအစားအသောက်တွေရရှိရေးအတွက်အပြည့်အချံတိုးဝှေ့တွန်းထိုးချတာမှာတချို့ကတော့အနီးကရေမြောင်းတဲ့ကိုပြုတ်ချကုန်တယ်လို့မျက်မြင်တွေ့သူတွေနဲ့ရဲတပ်ဖွဲ့ကပြောပါတယ်။အခြေခံကုန်စည်တွေနဲ့စားတောက်ကုန်စည်တွေကြီးမြင့်မှုနဲ့ရင်ဆိုင်နေရတဲ့ပါကစ္စတန်မှာတောက်ချံတဲ့လူအုပ်ပြီးတည်ဆုံမှုတွေကြောင့်ပုဂ္ဂလိကနဲ့အစိုးရထောက်ပံ့တဲ့ဆက်နွယ်ရေးခါကူညီမှုစင်တာတွေမှာဒီအပိုင်းအတွင်းတည်ဆုံရသူကအနည်းဆုံး22ယောက်အထိရှိသွားပြီဖြစ်ပါတယ်ရှင်။
စီးရီးယားနိုင်ငံမျိုးတော်ရဲ့စင်ဂျေဘုံရက်ကတ်တွေမှာအစ္စရေးဘက်ကလေကြောင်းကတိုက်ခိုက်မှုတွေဒုတိယနေ့ဆက်တိုက်ပြုလုပ်ခဲ့တယ်လို့စီးရီးယားအစိုးရသတင်းဌာနတွေကပြောဆိုပါတယ်။ဒီတိုက်ခိုက်မှုတွေအတွင်းမဒက်စကတ်တောင်ပိုင်းမှာအီရန်အထံပေးတဦးသေဆုံးခဲ့တယ်လို့အီရန်ရဲ့စီးရီးယားနိုင်ငံပိုင်အီရန်နဲ့စီးရီးယားနိုင်ငံပိုင်သတင်းမီဒီယာတွေကတောက်ကြနေမှာပြောဆိုခဲ့ပါတယ်။စီးရီးယားဘက်ကလေကြောင်းရန်ကာကွယ်ရေးနဲ့ပြန်လည်တုံ့ပြန်ခဲ့ပြီးအစ္စရေးရဲ့ဒုံးကျည်တချို့ကိုပစ်ချနိုင်ခဲ့တယ်လို့စီးရီးယားအစိုးရဌာနသတင်းဌာန SANA ကပြောဆိုပါတယ်။အီရန်နိုင်ငံပိုင်ရုပ်မြင်သံကြောင့်မှလည်းအစ္စရေးရဲ့ရာဇဝဲမှုကျူးလွန်တဲ့တိုက်ခိုက်မှုအတွင်းအီရန်စစ်တပ်ကအကြံပေးမီလတ်မဟေဒရီတည်ဆုံးခဲ့တယ်လို့ကြေညာခဲ့ပြီးသူ့ရဲ့ယာဒူးအတိအကျကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိဘဲသူဟာအရန်ဒေါ်လာရေးအစောင့်တိုက်ရဲ့အဖွဲ့ဝင်တစ်ခုဖြစ်ကာအစ္စလမ်ဘာသာကိုးကွယ်သူအဖြစ်ညွှန်ဆိုခဲ့ပါတယ်။အစ္စရေးကတော့ဒီပြစ်မှုအတွက်ပြန်လည်ပေးဆပ်ရမယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ။The Voice of America VOA VOA ရဲ့စနေနေ့မနက်ဖက်သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူပြောပြခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဖိပုတ်ချက်တွေသတင်းဆောင်းပါးတွေကိုစတင်ထုတ်လွှင့်ပါမယ်။ပထမအဆုံးအနေနဲ့ကတော့အမေရိကန်နိုင်ငံကသမ္မတဟောင်းဒေါ်နယ်ထရန့်နဲ့သက်ဆိုင်တဲ့သတင်းဖြစ်ပါတယ်။45ဦးမြောက်အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဆွဲချက်တင်ဖို့နယူးယောက်တရားရုံးတရားသူကြီးအဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုတမိုင်းမှာသမ္မတဟောင်းတဦးကိုဆွဲချက်တင်တာဟာဒါဟာပထမအဦးဆုံးဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ရဲ့သဘောထားတုံ့ပြန်မှုတွေကိုကိုအောင်အောင်ကစူးစီးတင်ပြပေးမှာပါ။
အမေရိကန်ပြည်ထောင်စုတမိုင်းမှာဒေါ်နယ်ထရန့်မှာသူ့ပေါ်တရားစွဲတဲ့မသိန့်လွှတ်တော်မှာနှစ်ကြိမ်မဲခွဲဆုံးဖြတ်ခံခဲ့ရတဲ့ပထမဆုံးသမ္မတဖြစ်ခဲ့သလိုအခုသမ္မတဟောင်းဘဝမှာလည်းဆွဲချက်တင်ခံရတဲ့ပထမဆုံးသမ္မတဖြစ်လာပါတယ်။ထရန့်မှာသူနဲ့ဆက်ဆံခဲ့ဘူးတဲ့လိန်ဖြောပြေးရေးဇလန်းတွေရိုက်တဲ့မင်းသမီးစတောမင်းဒန်နီယယ်စ်ကို2016ခုနှစ်သမ္မတရွေးကောက်ပွဲကာလအတွင်းနှုတ်ပိတ်ခဒေါ်လာ3,300ကိုရှေ့နေကတဆင့်ပေးခဲ့တာနဲ့ပတ်သက်လို့နယူးယောက်မန်ဟန်တန်ခရိုင်ရှေ့နေတွေကနှစ်တွင်နဲ့ချီစုံစမ်းစစ်ဆေးခဲ့ရကနေအခုကဒီကိစ္စနဲ့ဆက်ဆက်ပြီးထရန့်ကိုတရားစွဲဖို့ Grand Jury အဖွဲ့ကကြာသာရေးနေ့မှာဆုံးဖြတ်လိုက်တာပါဒီကိစ္စအပေါ်အမေရိကန်တွေကအခုလိုတုံ့ပြန်ကြပါတယ
် Finally I mean should have been indicted for
သူ့ပေါ်အမှုပေါင်းတန်းတဲ့ချီအတွက်တရားစွဲတဲ့ပေမဲ့နောက်ဆုံးတော့ဒီတစ်ခုနဲ့ဆွဲချက်တင်လိုက်ပါပြီအချိန်ကျလာပြီလို့ပြောရမှာပေါ့
I think it's a silly charge. I think America can spend.
ဒီဆွဲချက်ကရည်စရာကောင်းပါတယ်။အရေးကြီးတဲ့ကိစ္စတွေရှိရတဲ့အနေနဲ့ဒီဘောင်ကြောင့်ပြေးနေတဲ့အတွက်ကိုဖမ်းပြနေတာပါ။သူကကြွက်မဟုတ်ပါဘူး။ဒီတိုင်းပြည်နဲ့ပတ်သက်ပြီးသူအများကြီးလှုပ်ပေးခဲ့ပါတယ်
။2020သမ္မတရွေးကောက်ပွဲမှာရှုံးနေပြီးနောက်ထရန့်မှာ2024သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ဖို့ကြိုးပမ်းနေချိန်မှာပဲအခုလိုဆွဲချက်တင်ခံရတာပါ။
I mean it doesn't affect my personal life so it is what it is but he'll get off
you don't need to know that ကျွန်တော်ဘာမှထိခိုက်မှာမဟုတ်ပါဘူးအရင်တော့ကသူ့ပေါ်ဆွဲချက်တင်ခဲ့တာတွေကနေလဲသူလုတ်ခင်းခဲ့ပါတယ်အလုံးပဲအယူဖြစ်ကြံခဲ့မှာပ
ါ This is probably what they want the Trump campaign wants this
လူမျိုးဖြစ်လာစေချင်မှားလို့တော့ထင်ပါတယ် Trump မဲဆွဲ COE ဖွဲ့ကဒီလိုမျိုးဖြစ်စေချင်တာပါပတ်စံကုံစရာမလိုပဲအနကားကြော်ညာကွေ့မှာသူကအမှုကတွေလွတ်ပြီးဘာအနိုင်ရပြီးငါ့ကိုမဲပေးချာလို့ပြောမှာပါ
I think that this indictment shows
that
ဆွဲဆိုဆုံးဖြတ်ချက်ဟာယဉ်ကျေးတဲ့လူပေါင်းအတိုင်းဝိုင်းအတွက်ဥပဒေထက်မှာဘယ်သူမှမရှိဘူးဆိုတာကိုပြလိုက်တာပါသူရာဇဝတ်ကျွန်းနဲ့ဆိုရင်အဲ့ဒီအတွက်ပြစ်ဒဏ်ကျခံရမှာတမရပေါ်ဆွဲချက်အတိအကျကိုတော့မသိရသေးပေမဲ့လာမယ့်ရပ်ပိုင်းတွေအတွင်းထုတ်ပြန်လာလိမ့်မယ်လို့တော့ခန့်မှန်းရပါတယ်မန်ဟတ်တန်နယ်မြေတရားရုံးမှာတရားဝင်ဆွဲချက်မတရားသေးခင် Trump ကို ဘယ်လို ဖမ်းဆီး မယ် ဆိုတာလဲလောလောဆယ်သူချမသိရသေးပါဘူးမန်ဟတ်တန်အစိုးရရှိနေ Elvin Breck Young ကဂုခါထရမ့်ရဲ့ရှင်းနေကိုဆက်သွယ်ထားပြီးတရားရုံးတော်ရှေ့မှောက်လာရောက်ဖို့စင်ခေါ်ထားပါတယ် ထရမ့်ရဲ့ရှင်းနေဂျိုးတက်ကိုပီနာကတော့နောက်သတင်းပတ်အစောပိုင်းမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဆောင်ရွက်ဖွယ်ရှိကြောင်းပြောဆိုထားပါတယ်ခင်ဗျာ
ဒါကတော့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုဆွဲချက်တင်တဲ့ကိစ္စနဲ့ပတ်သက်ပြီးကွဲပြားတဲ့အမြင်တွေကိုကိုအောင်အောင်ကစူးစီးတင်ပြပေးခဲ့တာပါ ဆက်လက်တင်ပြပေးမယ့်အကြောင်းအရာကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးနိုင်ငံတကာဝိုင်းဝန်းကြိုးပမ်းနေမှုမအောင်မြင်ရတာဟာအမေရိကန်ကြောင့်လို့တရုတ်နိုင်ငံကပြောဆိုပါတယ်။ကိုရီးယားကျွန်းဆွယ်တင်းမာနေမှုနဲ့ပတ်သက်ပြီးပြောသွားခဲ့တာပါဒါဟာဟုတ်မှန်ပါသလား။ဒီအချက်လက်တွေကိုအခြေခံပြီးအမှားအမှန်အတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာအခုလိုရှင်းပြထားပါတယ်။
American နဲ့ တောင် ကိုရီးယားတို့ ပူးရဲစီရေးလက်ချက်မှုတွေပြုလုပ်နေချိန်မှာ မြောက် ကိုရီးယားက ပယ်တင်းတဲ့ ဒုံးကျည် 3000 ပြည်လွတ်ဆန်တက်ခဲ့ပြီးတဲ့နောက် မတ်လ 15 ရက်နေ့မှာတော့ ကိုရီးယား ကျွန်းဆွယ် တင်းမာမှုနဲ့ ပတ်သက်ပြီးတော့ တရုတ်နိုင်ငံသားရေးဝန်ကြီးဌာနက မှတ်ချက်ပေးသွားပါတယ်။ မြောက် ကိုရီးယားရဲ့ nuclear လက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ် မအောင်မြင်ရတာအတွက် American ကြောင့်လို့ တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူ Wang Wenbin ကပြောကြားသွားတာပါ။ မြောက် ကိုရီးယားကလုံဆောင်တဲ့ nuclear လက်နက်ဖြတ်သိမ်းရေးဆောင်ရွက်ချက်တွေကို တက်ဆိုင်တဲ့ဘက်တွေကတုံ့ပြန်မှုညှင်းဆိုတာအဓိကပါပဲ။မြောက်ကိုရီးယားကိုဖိအားပေးတာတွေ၊ချောင်းလန့်တာတွေပဲတူပြီးတော့လုပ်နေပါတယ်လို့ပြောသွားပါတယ်။ဒါဟာအထင်မြင်မအောင်လုပ်တာပါ။အမေရိကန်ဆိုရတဲ့မြောက်ကိုရီးယားဆိုရကြမှာ1996ခုနှစ်ကတဘောတူမူကြမ်းရရှိခဲ့ပြီးမြောက်ကိုရီးယားကပလူတိုနီယံသတ္တုတန်းစင်ဆက်ယုံနဲ့ရက်တက်မှုတဘောတူခဲ့ပါတယ်။အမေရိကန်ကတော့မဟာမိတ်တွေနဲ့တွဲပြီး င်စီ IAEA ကမြောက်ကိုရီးယားလိုက်နာမနာဆိုတာကိုစစ်ဆေးအတည်ပြုပေးရမှာပါ။မြောက်ကိုရီးယားကအနုပြုလက်နက်ထုတ်လုပ်ဖို့ယူရိနီယံတပ်တူဒိဋ္ဌိစိတ်တန့်စင်နေတယ်ဆိုပြီးတော့အမေရိကန်ကဆွဆွဲလိုက်တဲ့2002ခုနှစ်ထိတော့ရထားတဲ့သဘောတူညီမှုကိုထိန်းထားနိုင်ခဲ့ပါတယ်။အမေရိကန်ကတုံ့ပြန်တဲ့အနေနဲ့မီးထိုးစီပို့ပေးနေတာကိုရပ်လိုက်ပါတယ်။အဲ့ဒီအခါမှာမြောက်ကိုရီးယားက IAEA စုံစမ်းစစ်ဆေးမှုတွေကိုနှင်ထုတ်လိုက်ပြီးတော့နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ကနေလည်းနှုတ်ထွက်ရထားတဲ့နျူကလ িয়ার ဓာတ်ပေါင်းဗိုလ်တွေကိုလည်းပြန်လည်ပိုက်ခဲ့ပါတယ်။အဲ့နောက်တော့မြောက်ကိုရီးယားအနုပြုလက်နက်ဖျက်သိမ်းရေးအတွက်ဆွေးနွေးပွဲတွေပြန်လုပ်နိုင်မှုရည်ရွယ်ပြီးတော့ကြိုးပမ်းနေတာနောက်ထပ်ဆယ်နှစ်ကြာခဲ့ပေမဲ့လည်းလုံးဝအောင်မြင်မှုမရရှိပါဘူးရှင့
်ဒီလိုအမှားမှန်မသိကြတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးအချက်အလက်တွေနဲ့အတည်ပြုသိရှိခြင်းနဲ့ဆိုလို့ရှိရင်တော့ VOA ရဲ့ Polygraph website စာမျက်နှာ polygraph.info polygraph.info မှာတွားရောက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့မြန်မာပြည်တွင်ကအခြေအနေတစ်ခုနဲ့သက်ဆိုင်တဲ့သတင်းဆောင်ပါတစ်ခုကိုတင်ပြပါအောင်မယ်။သတင်းပေးပို့ချက်တစ်ခုတင်ပြပါအောင်မယ်။စစ်ပွဲတွေဖြစ်ပွားနေတဲ့ကယားပြည်နယ်ဒေသခေါ်ကရင်ပြည်နယ်ကဒီမော့ဆိုမြို့နယ်အနောက်ပိုင်းတောတောင်ချောင်းမြောင်းနေအနီးစိုက်ပျိုးလို့ရတဲ့မြေတွေမှာဒေသခံတွေနဲ့စစ်ပွဲဒုက္ခသည်တွေအတူတကွစိုက်ပျိုးနေကြပါတယ်ဒီအခြေအနေတချို့ကိုသိရှိနိုင်မှုအတွက်ကိုခင်မောင်စိုးမင်းကအဲ့ဒီဒေသမှာရောက်ရှိနေတဲ့ကြေးလက်မြေလူမှုကူညီရေးအသင်းကတာဝန်ရှိသူတူဦးကိုမေးမြန်းပြီးတင်ဆက်ထားပါတယ
်တရားပြည်နယ်ဒေသခံတွေအခေါ်ကင်းနီပြည်နေရအများစုမှာစစ်ကောင်စီတပ်တွေကတစ်ဖက်နယ်မြေကန်လူမျိုးစုလက်နက်ကင်တပ်ဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကတစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်ကြောင့်ပုံမှန်လေယာဉ်မြေတွေမှာကောင်းကောင်းစိုက်ပျိုးနိုင်ခြင်းမရှိကြတော့ပါဘူးအဲ့ဒီလိုအခြေအနေမျိုးတွေကနေဒီမော့ဆိုမျိုးနယ်အရှေ့ပိုင်းကစစ်ဘေးရှောင်တွေအတော်များများဟာသူတို့နေရာတွေတဲ့ပိုမိုလုံခြုံမှုရှိတဲ့မြို့နယ်အတွင်းကအနောက်ပိုင်းဒေသတွေကိုတွားရောက်ခိုလုံကြပါတယ် နယ်မြေခံလူမျိုးစုလက်နက်ကိုင်တပ်ဖွဲ့တွေနဲ့ PDF ပူးပေါင်းတပ်ဖွဲ့တွေစိုးမိုးနိုင်တဲ့ဒီမော့ဆိုမြို့နယ်အနောက်ပိုင်းတောင်ကုန်းတွေအနီးကချောင်းတွေမြောင်းတွေပတ်ချာလေကစိုက်ပျိုးခင်းတွေမှာအဲ့ဒီလိုပြောင်းရွှေ့လာတဲ့အရှေ့ပိုင်းကစစ်ဘေးရှောင်တွေနဲ့ဒေသခံတွေအတူပူးပေါင်းပြီးစပားနဲ့ဟင်းသီးဟင်းရွက်တွေစိုက်ပျိုးစားတောက်ကြပါတယ်။အဲ့ဒီလိုစိုက်ပျိုးလုပ်ကင်စားတောက်ဖို့အတွက်ဒေသခံခရစ်ယာန်ဖျားချောင်းတွေကနေအကူအညီပေးကြတယ်လို့အဲ့ဒီနေရာမှာရှိတဲ့ကျေးလက်မြေအဖွဲ့ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ကိုဇော်မင်းထိုက်ကပြောပါတယ်
အခုကပြင်းနေပြီမှဆိုလို့ရှိလို့ရှိရင်မလုတ်ဖဲနေလို့လည်းမရတော့ဘူးဆိုတဲ့ပုံစံဖြစ်သွားတဲ့အတွက်ဒီမော့ဆိုအနောက်ဖက်ကျမှဆိုလို့ရှိလို့စစ်ရှောင်နေနေရနေပြီးတော့သူတို့နဲ့နီးစပ်ရလေယာဉ်မြေတွေကိုပြန်ဆိုင်ပြီးတော့သူတို့ဝန်းရေးအတွက်စိုက်ပျိုးစားရတာဒီဘက်အထိတော့လက်ရှိစိုက်ပျိုးထားတဲ့နေရာအထိတော့စစ်ကောင်စီကစစ်ကြောင်းထိုးပြီးတော့သူတို့မဝင်လာနိုင်သေးဘူးပေါ့သူတို့တိုက်ပွဲဖြစ်ပြီးဆိုလို့ရှိရင်သူတို့ရှိမှပဲအားလုံးကဒီဖြတ်ပြီးတော့တိုက်ခံတော့စစ်ကောင်စီကသူတို့ဒီဘက်အထိတော့မရောက်နိုင်သေးဘူး။ဘာဖြစ်လို့လဲဆိုတော့ဒီကရင်နီပြည်ကလက်နက်အကင်အင်အားအဖွဲ့အစည်းအများဆုံးဖြစ်တဲ့အတွက်တပွဲဖြစ်ရင်တပွဲကတန်ကူဖို့အဆင်နဲ့ရှိနေတဲ့အတွက်စစ်ကောင်စီကစစ်ကြောင်းတော်လက်ရှိစပားတွေပါတွေစိုက်ပျိုးထားတဲ့ဒီအနောက်ဖက်ချမ်းမှာတော့ဝင်ရောက်မလာနိုင်သေးဘူး။အချောင်းနဲ့နီးတဲ့ဒီသူက12လလုံးလုံးလူရသည်ဆိုရင်လည်းအခုချိန်ဆိုရင်လည်းအခုငရုတ်စိုက်တဲ့လူစပားစိုက်တဲ့လူရှိတယ်။နောက်ချက်တွန်စိုက်တဲ့လူရှိရပေါ့နော်။တိနံမျိုးစုံစိုက်နေတဲ့လူတွေတော်တော်များများကလည်းစစ်ရှောင်နေရင်နေပြီးတော့စိုက်ရတာ။ဓာမီဩဇာမထဲနိုင်ဖေးဝါမကူနိုင်တော့အရင်အထွက်နှုတ်နဲ့ရော့တာပေါ့။
ဒီမော့ဆိုမြို့နယ်အတွင်းပိုင်းကအဲ့ဒီလိုနေရာတွေမှာစိုက်ပျိုးနိုင်ကြပြီမဲ့မြို့နယ်အရှိတ်ပိုင်းရှိပုံမှန်စိုက်ခင်းတွေမှာတော့စစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့အဝေးကပစ်ခတ်တာရေမြုံမိုင်းတွေထောင်ထားတာနဲ့လေကြောင်းကနေတိုက်ခိုက်တာတွေကြောင့်အဓိကစပားအပါဝင်ပုံမှန်စိုက်ခင်းတွေအများစုကိုကောင်းကောင်းမလုပ်နိုင်ကြတော့ပါဘူးဒါနဲ့ပတ်သက်ပြီးလဲကျေးလက်မြေအဖွဲ့ကကိုဇော်မင်းထိုက်ကပဲပြောပါတယ်
ဒီမော့ဆိုမျိုးနဲ့ရဲ့အရှိတ်ချမ်းဆိုလို့ရှိရင်ဒီလေယာစိုက်ပျိုးခွင့်နေရာစိုက်လို့ပျိုးလို့မရဘူး။ဘာကြောင့်စိုက်လို့ပျိုးလို့မရလဲဆိုတော့ဒီစစ်ကောင်စီတွေကသူတို့စစ်ကြောင်းထိုးလာရင်သူတို့လူတွေတေးသွားတယ်ဆိုလို့ရှိရင်သူတို့ကရွာကြီးထဲမှာမိရှို့ဟာရှိတယ်။မိမရှို့ရင်လည်းသူတို့ကဒီမိုင်းတွေထောင်ခဲ့တာတွေအများကြီးရှိရပေါ့။မိုင်းတွေအများကြီးထောင်ခဲ့တဲ့အတွက်သွားလို့ရင်တဲ့တချို့ရွာသူရွာသားတွေကမိုင်းမိပြီးတော့သူတို့မှတေးသွားတာကိုသူတို့မျက်စိရှိမှမြင်တွေ့နေရတာကြားသိနေရတာဖြစ်တဲ့အတွက်အဲ့ဒီနေရာမှာသူတို့မပြန်တော့ဘူးပေါ့။အဲ့ဒါကြောင့်မလို့သူတို့ကအရှိတ်ဘက်ချမ်းမှာမနေတော့ပဲနဲ့ဒီအနောက်ဘက်ချမ်းမှာစစ်ပေးဆောင်အဖြစ်နဲ့နေနေတဲ့ဒီလိုလောက်ကင်ပြန်ပြီးတော့စားတော့ရတာပေါ့ဟုတ
်ဒီမော့ဆိုမျိုးနဲ့အနောက်ဘက်မှာလည်းအဓိကစပားအပါဝင်ပုံမှန်လေယာစိုက်ပျိုးခင်းပိုင်ရှင်တွေအတော်များများကမျိုးစင်နဲ့စိုက်ပျိုးစရိတ်တွေမတတ်နိုင်ကြတဲ့အတွက်ကြောင့်မစိုက်ပျိုးပဲပတ်လတ်ထားကြတယ်လို့သိရပါတယ်အရင်နှစ်တွေကဆိုရင်အကူအညီပေးရေးအဖွဲ့တချို့ကနေမျိုးစေ့တွေဖြန့်ဝေပေးတာရှိပေမဲ့ဒီနှစ်မှာတော့တော်တော်ကိုရှားသွားပြီလို့သိရပါတယ်ကရင်ပြည်နယ်လူအခွင့်အရေးအဖွဲ့ကလည်းသူတို့ပြည်နယ်မှာစိုက်ပျိုးရေးလုပ်ငန်းတွေဟာအရင်ပုံမှန်အနေအထားကတည်းကအခုအခါမှာခန့်မှန်း45ရာခိုင်နှုန်းလောက်ပဲစိုက်ပျိုးနိုင်တော့တယ်လို့အထွတ်နှုန်းကလည်းတိတိတသားကိုကျဆင်းသွားတဲ့အတွက်ကြောင့်စားနပ်ရိက္ခာအကျတ်တဲကြုံတွေ့နေရတယ်လို့ VOA ကပြောပါတယ်။ဒါအပြင်စစ်ကောင်စီတပ်တွေကလည်းလမ်းမဆက်သွေးရည်တွေအားလုံးနှိပါးလောက်ကိုပိတ်ဆို့ထားတဲ့အတွက်ကြောင့်စားနပ်ရိက္ခာတည်ယူရေးနဲ့စေဝါးရရှိရေးအတွက်ပါခက်ခဲကုန်တယ်လို့ပြောပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ကစစ်ဘေးဒုက္ခသည်တွေအတွေ့2021ခုနှစ်ဇူလိုင်လအတွင်းကကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကနေရိက္ခာနဲ့တခြားအထောက်ပံ့တွေပေးဖို့ဖြန့်ဝေပေးခဲ့ကြောင်းကုလသမဂ္ဂအထူးအမှုချုပ်အန်တိုနီယိုဂူထရက်စ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရက်စ်ကအဲ့ဒီနှစ်ကပြောခဲ့ပါတယ်ဒီနှစ်ဖေဖော်ဝါရီလအတွင်းကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရလဲအထူးသဖြင့်စစ်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာတက်ကြီးရွယ်အိုတွေကလေးငယ်တွေနဲ့မတန်ဆွမ်းတွေအပါအဝင်လူဦးရေ18တန်းဝန်းကျင်ဟာအစာအာဟာရလုံလောက်အောင်မစားကြရပါဘူးဒီအခြေအတွေ့ဟာမြန်မာနိုင်ငံလူဦးရေရဲ့သုံးပုံတစ်ပုံဖြစ်ပါတယ်အဲ့ဒီလိုအခြေအနေတွေကြောင့်အမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USAID ကနေဒေါ်လာတန်း90ကိုကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ် WFP ကနေတဆင့်မြန်မာနိုင်ငံကစစ်ပွဲတွေဖြစ်ပွားနေတဲ့ပြည်နယ်တွေစီကိုလူသားချင်းစာနာမှုနဲ့စားနပ်ရိက္ခာလိုအပ်နေတဲ့လူပေါင်း9သိန်းခွဲကျော်အတွက်အကူအညီပေးခဲ့ပါတယ်ခင်ဗျာ
ဒါကတော့ဂရီနီဒေတာတဲ့ကစစ်ပိဒုက္ခသည်တွေရဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုခင်မောင်စိုးမင်းစုစည်းတင်ပြခဲ့တာပါ VOA ရဲ့စနေနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာအ
မေရိကန်နိုင်ငံသားဌာနရဲ့လူအခွင့်အရေးအစီရင်ခံစာမှာအမေရိကန်ရဲ့တန်ခေးတမန်ခင်းဆက်ဆံရေးမှာလူအခွင့်အရေးရဲ့ရေးပါမှုနဲ့ပွင့်လင်းလွတ်လပ် သာယာဝါပြောလုံချုံတဲ့ကဘာကြီးဖြစ်လာနိုင်ရေးပျော်မှန်းချက်တွေကိုဖော်ပြထားတယ်လို့နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကဒီနှစ်အစီရင်ခံစာထုတ်ပြန်ရမှာပြောလိုက်ပါတယ်။2022ခုနှစ်မှာအီရန်နိုင်ငံအပါအဝင်ကမ္ဘာဒေသအသီးသီးကနိုင်ငံတွေမှာလူထုလက်လက်စွာပြောဆိုစုဝေးရနေရာတွေအပိတ်ပင်ခံရတာအခြေခံလူဂုံတိုက်ခါကိုမလေးစားတာတွေဖြစ်ပေါ်နေပြီးလူအခွင့်အရေးအခြေအနေတွေနောက်ပြန်ဆုတ်နေတာကိုဆက်လက်တွေ့မြင်နေရတယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်
။ In the wake of the tragic death of Mahsa Amini, authorities have killed hundreds of peaceful protesters, including dozens of children, and have arbitrarily detained thousands.
အီရန်နိုင်ငံမှာအမျိုးသမီးငယ်မာဆာအာမီနီတစ်ဆုံးပြီးနောက်အာဏာပိုင်တွေဟာဒါဇင်နဲ့ချီတဲ့ကလေးငယ်တွေအပါအဝင်ငြိမ်းချမ်းစွာဆန္ဒပြသူရာပေါင်းများစွာကိုတပ်ဖြတ်ခဲ့ပြီးထောင်ပေါင်းများစွာကိုမတရားဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့ဆန္ဒပြသူတွေကိုအီရန်တပ်ဖွဲ့ဝင်တွေကညှဉ်းပန်းနှိပ်စက်တာအပြင်ကြားမအခြေပြုအကြမ်းဖက်မှုတွေကိုကျူးလွန်နေပါတယ်။တရင်တောက်တွေနဲ့ရှစ်နေတွေကိုဖိနှိပ်ပြီးလက်ဦးအောင်ဖမ်းဆီးချုပ်နှောင်တာတွေလုပ်နေပါတယ်။အတူရောက်တရားခွင်တွေမှာရုံးတင်စစ်ဆေးတာတွေလုပ်ပြီးအလျင်မြန်တုတ်တင်ကွမြတ်တဲ့နီလန်းတွေတုံးကအီရန်ပြည်သူတွေကိုထတ်တိုးချိတ်ချောက်နေတယ်လို့ဝန်ကြီးပလင်ကင်ကပြောသွားတာပါနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အီရန်ရဲ့ရက်စက်ကြမ်းကြုတ်တဲ့ဖိနှိပ်မှုတွေကိုရှုံချပြီးတံပြန်နိုင်မှုအတူတကွစူးစီးလာနေကြပြီးအီရန်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်အတွက်ထုတ်ဖော်ပြောဆိုနိုင်ရေးကိုဆက်လက်လှုပ်ဆောင်သွားမယ်လို့မစ္စတာပလင်ကင်ကပြောပါတယ်အာဖဂန်နစ္စတန်မှာတာလီဘန်တွေဟာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုခွဲခြားဆက်ဆံဖိနှိပ်ချုပ်ချယ်ပြီးမျိုးသမီးတွေရဲ့လွတ်လပ်စွာသွားလာခွင့်သူတို့ရဲ့ပညာရေးနဲ့အလုပ်လုပ်ခွင့်တွေကိုကန့်သတ်ထားတဲ့ဒါဇင်နဲ့ချီမြပြလှတဲ့အမိန့်တွေကိုထုတ်ပြန်ခဲ့တယ်လို့ဘလင်ကင်ကမှတ်ချက်ပြုပါတယ်
။ The Taliban's December edicts barring female employees of non-governmental organizations.
တာလီဘန်ကဒီဇင်ဘာလကထုတ်ပြန်လိုက်တဲ့အမိန့်ပြန်တန်းတဲ့အတူအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကမျိုးသမီးဝန်ထမ်းတွေကိုအလုပ်ခွင့်ကတားမြစ်ပိတ်ပင်လိုက်တာကအသက်ရှင်သန်မှုတွေလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေါ်မိခိုးနေရတဲ့အာဖဂန်လူမျိုးတန်းပေါင်းများစွာကိုကြီးမားတဲ့ထိခိုက်မှုတွေဖြစ်ပေါ်စေပါတယ်လို့ဝင်ဂျီပလင်ကင်ကထောက်ပြပါတယ်။တခါမြန်မာပြည်မှာစစ်အစိုးရကလူထုပေါ်ရက်စက်ကြမ်းကြုတ်မှုတွေဆက်လက်ကျူးလွန်နေလို့နိုင်ငံတွင်းကလူအခွင့်အရေးအခြေအနေဟာပုံမဆိုးရွားရွယွင်းလာနေပါတယ်။ထောင်နဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေဒီမိုကရေစီလိုလားသူတွေနဲ့စစ်အစိုးရကိုအတိုက်ခံပြုဆန့်ကျင်နေသူတွေဟာအာဏာပိုင်တွေရဲ့တပ်ဖြတ်တာဖမ်းဆီးထိန်းသိမ်းတာတွေခံနေရတယ်လို့နေရက်ကနေအတင်းအကျပ်စွန့်ခွာထွက်ပြေးရတာတွေလည်းရှိပါတယ်။ရိုဟင်ဂျာတွေနဲ့တခြားအပယ်ကံလူအဖွဲ့စည်းတွေဟာလည်းအပြင်းထန်ဆုံးခွဲခြားဆက်ဆံခံရမှုနဲ့လူအခွင့်အရေးချိုးဖောက်ခံရမှုတွေကိုဆက်လက်ခံစားနေကြရပါတယ်။တရုတ်ပြည်သူ့သမ္မတနိုင်ငံမှာလည်းဝီဂါလူမျိုးတွေပေါ်လူမျိုးတုံးတပ်ဖြတ်မှုလူသားမျိုးတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေဆက်လက်ကျူးလွန်နေပြီးတိဘက်လူမျိုးတွေကိုလည်းဖိနှိပ်နေကဟောင်ကောင်မှာလည်းအခြေခံအခွင့်အရေးတွေနှိပ်ကွပ်ခံနေရပါတယ်။တရုတ်ပြည်မှာယူမှာအခြေခံလွတ်လပ်ခွင့်တွေကိုကျင့်သုံးတဲ့လူတူးချင်းစီအပေါ်ပြစ်မှတ်ထားတာတွေလုပ်နေုံမကပဲခြားနိုင်ငံတွေအထိပါနိုင်ငံဖြတ်ကျော်ပြီးလူတူးချင်းရဲ့အခွင့်အရေးတွေကိုထုတ်ဖော်ပြောဆိုတာတွေကိုထိပါဖိနှိပ်နေပါတယ်။ဒါ့အပြင်ကျူဘာနိုင်ငံကတရားရုံးတွေဟာလည်းကိုယ့်အခွင့်အရေးအတွက်ဆန္ဒထုတ်ဖော်ခဲ့ကြသူလူရပေါင်းများစွာကိုပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။2022ခုနှစ်လူအခွင့်အရေးအစီရင်ခံစာဟာဖိနှိပ်မှုတွေကိုကြံ့ကြံ့ခံတွန်းလှန်နေတဲ့တက်ကြွလှုပ်ရှားသူတွေ၊သတင်းသမားတွေ၊ရှေ့တွေ၊အစိုးရအရာရှိတွေနဲ့တာမန်နိုင်ငံသားပြည်သူတွေရဲ့ထူးခဲတဲ့ရဲစွမ်းတက်တီကိုမှတ်တမ်းတင်ထုတ်ဖော်ထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းသူတို့နဲ့အတူရက်တည်နေပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဝေါ်ကိုတင်ပြလို့ပြီးပါပြီ။
ခုထုတ်လွှင့်ခဲ့တဲ့အာဘော်ဟာအမေရိကန်အစိုးရရဲ့အာဘော်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသိစေအပ်ပါတယ်။ VOA ရဲ့စနေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာပါခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချင်းဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VUE American အတန်ရဲ့စနေနေ့မတက်ဖက်အတန်လွင့်စီစဉ်တွေကို line meter 25 kHz 11113ည line meter 40 kHz 0413ည line meter 58 kHz 5805တို့ကနေဇက်တိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။ ကူးဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုဒ္ဓဆောင်လင်းအမေရိကန်တခွင်တိပ္ပံနဲ့နှီးပညာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်သွားမှာပါ။အခုပထမအဆုံးအနေနဲ့ကတော့အမျိုးသမီးအစီအစဉ်ကိုစတင်တင်ဆက်ပါမယ်။မြန်မာနိုင်ငံရဲ့ဆရာနာရှင်စန့်ရှင်ရေးလက်နက်ကင်လှူရှားမှုတွေမှာအမျိုးသမီးတွေဟာအရေးပါတဲ့ကဏ္ဍဆောင်မှာပါဝင်နေကြပြီးလှူရှားမှုရဲ့တဝက်လောက်ကအမျိုးသမီးတွေဖြစ်တယ်လို့ကိုယ်တိုင်ပါဝင်နေသူတွေနဲ့စီရေးလေ့လာသုံးသပ်သူတွေကပြောဆိုပါတယ်။ဘယ်လိုပုံစံနဲ့ပါဝင်နေကြပါသလဲ။သူတို့ရဲ့ပါဝင်မှုကဘယ်လောက်အထိအရေးကြီးပါသလဲ။ဒေသခံကာကွယ်ရေး PDF အမျိုးသမီးရဲဘော်တူတာနဲ့အမေရိကန်စစ်မှုရဟောင်းတူလည်းဖြစ်စီးရေးကျွမ်းကျင်သူပညာရှင်တူလည်းဖြစ်တဲ့ဒေါ်မီမီဝင်းဘတ်တို့ကိုဆက်သွယ်မေးမြန်းပြီးဒီတစ်ပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကပြောပြထားပါတယ်။
There's a path we must choose sometime. Gotta stand up.
မင်္ဂလာပါ။အဲဒမီဝင်ပတ်ရောအာရေပေါ်တူတာရောပေါ့နော်။နှစ်ယောက်စလုံးမင်္ဂလာပါ။ဆိုဒီခဏိကလေကျွန်မအဓိကတော့ဒီမြန်မာနိုင်ငံမှာအခုဆိုရင်အာနာသိမ်းထားတဲ့နှစ်ကျော်ကာလအတွင်းမှာဒီအာနာရှင်ကိုစန့်ကျင်တဲ့လက်နက်ကိုင်လှုပ်ရှားမှုတွေမှာအမျိုးသမီးတွေများပြားပါဝင်နေတာရှိတယ်။ဆိုတော့ဒီလိုလက်နက်ကိုင်တိုက်ပွဲဝင်နေတဲ့အမျိုးသမီးတွေရဲ့အခမ်းကဏ္ဍဘလောက်ရေးပါသလဲဘလို့ပုံစံနဲ့သူတို့အားဖြည့်ပါဝင်နေကြသလဲသူတို့ရင်ဆိုင်ရတဲ့စင်ခုံမှုရှိတယ်ဆိုရင်လည်းဘလို့စင်ခုံမှုတွေရှိတယ်ဘလို့ကြော်လွားတယ်စသဖြင့်ပေါ့နော်ဒါကအဓိကဆွေးနွေးဖို့ဖြစ်ပါတယ်ဆိုတော့အခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
့်ဟုတ်ကဲ့ပ
ါဟုတ်ကဲ့ဆိုတော့ကျွန်မအရင်ဆုံးအာရေဘော်ဒုတာကိုမေးချင်ပါတယ်အခုဒီရေဘော်ဒုတာအပါဝင်ပေါ့နော်အမျိုးသမီးတွေအနေနဲ့ဒီလက်ရှိအာဏာရှင်စန့်ကျင်လက်နက်ကိုင်လှုပ်ရှားမှုတွေမှာဘလို့ပုံစံနဲ့ဘလို့အခန်းကဏ္ဍတွေမှာအထူးကပါဝင်နေကြပါလေအမျိုးသမီးတွေဘလောက်များများပါဝင်နေတယ်ဆိုတော့အချင်းချုပ်လေးပေါ့အရေးဆုံးနည်းနည်းပြောပြပေးပါလား
ဟုတ်ကဲ့အမျိုးသမီးတွေကတော့တက်နေသားလိုက်အဲရေအတွက်ကွာချမယ်လို့ထင်ပါတယ်ဒါမဲ့ပါဝင်တဲ့တက်တွေလည်းရှိတယ်လို့မပါတဲ့တက်တွေလည်းရှိလိမ့်မယ်လို့ထင်တယ်သူတို့ပါနေတဲ့ပုံစံတော့လောလောဆယ်ကတော့ဒီအဲနောက်ပိုင်းကဟိုဆက်သွယ်ရေးနဲ့ထောက်ပို့လုပ်ငန်းတွေမှာပါကြတယ်နောက်တကတက်မှာရှိတဲ့စီမံခန့်ခွဲရေးနဲ့အဲစည်ရင်းနဲ့ဆိုင်တဲ့ကိစ္စတွေမှာလည်းပါကြတယ်လို့ထင်ပါတယ်။ဟုတ်ကဲ့
။ဆိုဒီပါဝင်မှုအားကရောအားကောင်းတယ်လို့ပြောနိုင်သလားရှင
်။ပါနေတဲ့တယောက်တယောက်ချင်းစီရဲ့အားကတော့ကောင်းမယ်လို့ထင်ပါတယ်။ဒါမဲ့အရေးအတွက်အများကြီးဆိုတာထက်အီသွေးနဲ့ပိုပြီးပါကြတယ်လို့ပဲကျွန်မကတော့သုံးသပ်ချင်ပါတယ်
။ဟုတ်ကဲ့ပါရှင်။ဆိုတော့ဒါလူတယောက်နဲ့တယောက်ကတော့သူလုံနိုင်တဲ့စွမ်းဆောင်မှုအပိုင်းဒီကျွမ်းကျင်မှုအပိုင်းကတော့မတူတာတွေရှိတာပေါ့နော်။ဆိုတော့မျိုးသမီးနဲ့မျိုးသားကြားမှာဆိုလို့ရှင်လည်းဒီလိုစွမ်းဆောင်ရေးမတူတာတွေရှိပါတယ်။ဆိုတော့အခုရဲဘော်တူတာအနေနဲ့ရောကိုအတိကပါဝင်နေတဲ့အခမ်းကဏ္ဍမှာအားရချိနဲ့မှုရှိပါသလား
။ကျွန်မပါနေတဲ့အစိတ်ပိုင်းမှာတော့အားရချိနဲ့မှုရှိပါတယ်။
ဟုတ်ကဲ့ပါဆိုတော့ဒေါ်မီမီဝင်းဘတ်ကိုတော့တက်လက်မေ့ချင်ပါတယ်ဆိုတော့ဒီလိုမျိုးစီရေးကဏ္ဍမှာအမျိုးသမီးတွေအနေနဲ့ဒီသူတို့ကျွမ်းကျင်မှုဘိုင်းပေါ့နော်စွမ်းဆောင်ရည်အားသာချက်တွေဆီလို့ရှိရင်ဘယ်လိုအရာတွေရှိနိုင်မလဲဒါဒေါ်မီမီဝင်းဘတ်ကကိုယ်တိုင်ကတစ်ချိန်လုံးကလည်းအမေရိကန်စစ်တပ်မှာစစ်မှုထမ်းခဲ့တဲ့သူတယောက်ဖြစ်တယ်လို့လက်ရှိမှာလည်းဒါစစ်မှုရေးရာကျွမ်းကျင်ပညာရှင်တယောက်ဆိုတဲ့အခါကျတော့ပေါ့ဒီအမျိုးသမီးတွေရဲ့စွမ်းဆောင်နိုင်အားနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ပြောနိုင်မလဲရှင့်
ဟုတ်ကဲ့အခုတော်လန်ရေးမှာပေါ့နော်ဒီတော်လန်ရေးဒီတစ်ခါတော်လန်ရေးမှာအမျိုးသမီးတွေအများကြီးပါတယ်ဒါပေမဲ့ခုနဆရာမရေဘော်တူတာပြောသွားသလိုပဲပေါ့နော်ရှေ့တန်းမှာကျတော့တိတ်ပြီးတော့မတွေ့ရဘူးဘာလို့လဲဆိုအဲ့ဒီဥစ္စာကဟိုအရင်တုန်းကပေါ့နော်ရှေ့ယိုဆန်နေ
ဆင်လာပေါ့အရင်ကအဆင်လာရဆိုရင်အမျိုးသားတွေကပဲရှေ့တန်းမှာရှိခဲ့ကြသလိုဖြစ်တော့လေ
ဟုတ်တယ်ဟုတ်တယ်အဲ့ဒီအရှိတန်းလို့ပြောလိုက်လို့ရှိရင်ဟိုသူတို့တွေကဒီဥစ္စာအမျိုးသမီးနဲ့မဆိုင်ဘူးလို့ပြောတဲ့ဟိုနေ mindset တွေကရှိနေသေးတာပေါ့လေဒါပေမဲ့ဒီအားလုံးတော်လှန်ရေးဆိုတဲ့ဥစ္စာကကျွန်မလည်းမြန်ပြောတယ်တနတ်ကင်တော့မှတနတ်ပြစ်တော့မှတော်လန်ရေးမဟုတ်ဘူးเนาะအားလုံးကတော်လန်ရေးဆိုတော့ပြန်ပြီးတော့သုံးသပ်လိုက်တဲ့အခါမှာကျွန်မတို့သွားတွေ့ရ60ရာခိုင်နှုန်းအမျိုးသမီးဖြစ်နေဟုတ်တယ်တော်တော်များများတော့ရှေ့တန်းမှာမရှိရင်မရှိဘူးဒါပေမဲ့အနောက်ဘက်မှာအများကြီးပဲအဲကျမလည်းအများပြောတယ်ဟိုဒီတော်လန်ရေးอ่ะပေါ့နော်နိုင်တဲ့တော်လန်ရေးကသုံးချက်ပါတယ် DIP DIP defection เนาะ international pressure နောက်ပြီးလဲပြီးတော့ဟိုနေ people support ပြည်သူလူရဲ့ support เนาะဆိုအဲ့ဒီဥစ္စာတွေကလက်နဲ့မပါဘဲနဲ့လုပ်လို့ရတဲ့ဥစ္စာတွေဟုတ်ဆိုတော့အဲ့ဒီတည်းမှာအလုံးအမျိုးသမီးတွေပါတယ်ဒါပေမဲ့လက်နဲ့ကင်နဲ့ပတ်သက်ပြီးတော့ရှေ့တန်းမှာကြတော့ဒီအရင်တော့ဟို old mindset တွေပေါ့နော်ရှိနေသေးတယ်လို့တွေ့ရပါတယ်
the aku do mimi win pyet pyo twa de a chet de bon no che khan pi lo bui di di ye bo tu cha a ni ne yo di let shi ko ye ko bai phyet tan mu ya bo di let shi di le nat kai hlou sha mu ma a myo tmi rue de ke let twi cha cha ne a cho shi shi pa win saung ya nai ne a ni tha myo twi ba da la a ra wo le ne ne la pyo pya pi ba la
myo tmi rue de ke a cho shi shi ne let twi cha cha pa ni ya de le shi de shi tan ma tai pwe de ke lai win ni de a myo tmi rue le shi de ai lo be shi tan ma ta win mi yu win me le naw tan ma low at tari gong drag go, a low lonely at new the me is here. Now the day chat let Susan eat at new the me is here. Now the cool arrow, tea, that the cool long yet a ye tea don't say by no comment. Oh, taupo can up on a taupo zuraga, defend raising case out your amabu, that the cool long yet tea. Taupo, no, that he taup canari ma, through Tawin Unita in Yaji here, and or cana a di di maro through သူတို့ထူးချွန်တဲ့အတိုင်းပဲဆွမ်းဆောင်နေကြတာရှိတယ်စီးတက်ဖွဲ့တွေဆိုလို့ရှိရင်လည်းအရှိတန်းအထိသွားပြီးတော့တော်တော်နီးတဲ့နေရာအထိပေါ့နော်ရှိတန်းတဲ့အထိကိုရောက်အောင်တာဝန်ယူပြီးတော့မှလှုပ်ဆောင်ပေးနေတယ်စီးတက်ဖွဲ့ဝင်မျိုးသမီးတွေလည်းရှိကြတယ်အဲ့တော့မျိုးသမီးတွေကသူ့ကဏ္ဍနဲ့သူကတော့အကြကြနာနာစနစ်တကျဆွမ်းဆောင်ရင်းမြစ်မြန်မာမာနဲ့လှုပ်လှုပ်နေရလို့ကျွန်မကတော့ထင်ပါတယ ချင်းတဲ့နဲ့ဘွားတွေကနေဒီလိုရဲဘော်တယောက်ဖြစ်နေပြစ်ချခံလိုက်ရတဲ့သဘောဖြစ်သွားတာပေါ့နော်အဲ့လိုရဲဘော်တယောက်ဖြစ်နေပြစ်ချခံလိုက်ရတဲ့အခါမှာပထမအဆုံးစတင်ကြုံတွေ့ရတာတော့နေရာထိုင်ခြင်းအခက်အခဲစတင်ကြုံတွေ့ရမယ်နောက်တစ်ခါကျတော့ဘယ်လိုပြတကူကြီးတန်ရှင်းမှုနဲ့ကိစ္စနဲ့ပတ်သက်တဲ့အခက်အခဲတွေအဲနောက်တစ်ခုကတော့အတူရှင်တွဲနေထိုင်ရတဲ့အခါမှာလည်းအခက်အခဲတွေနည်းနည်းများတော့ကြုံတွေ့ကြတာပဲဒါပေမဲ့အပြန်အလှန်ကူညီဆောင်ရှောင်ရင်းနဲ့ပဲဒီလိုပဲဖြတ်ကျော်သွားကြရတာပါပဲဟုတ်ကဲ့ပါ
ဟုတ်ကဲ့ဆိုတော့ဒါဆော့ဆော့ကလည်းတော်မီမူပဲပြောတယ်အစင်ဆက်အားဖြစ်ဆိုလို့ရှိရင်အမျိုးသမီးတွေကတိုက်ခတ်ရေးကဏ္ဍမှာရှေ့တန်းမှာဥဆောင်တဲ့နေရာမှာမရှိတတ်ကြဘူးနောက်ွယ်ကနေပံ့ပိုးမှုများတယ်ဒါပေမဲ့အခုရဲဘော်တူတာပြောတဲ့အတိုင်းဆိုလို့ရှိရင်တော့ကဏ္ဍအသီးသီးမှာတော့သူ့ဟာနဲ့သူရှိနေတယ်ဆိုတော့ဒါကအရင်အစင်လာကိုချိုးဖောက်တဲ့အခြေအနေတစ်ခုရောက်နေတယ်ဆိုတာမျိုးပြောလို့ရနိုင်လားအားရချင်တဲ့တိုးတက်ပြောင်းလဲလို့ပြောနိုင်မလား
မှန်ပါပါအားရချင်တဲ့ကျမတို့အမျိုးသမီးတွေကအခွင့်အရေးဆိုတာကိုတောင်းဆိုစရာတကယ်မလိုဘူးလေဟိုကိုယ်တိုင်လောက်ပြရင်းနဲ့ပဲဒီဟိုလိုအပ်ချက်တစ်ခုကိုလှုပ်ဆောင်ရင်းနဲ့ပဲကိုယ်တိုင်ရဲ့စွမ်းရည်ကိုထုတ်သုံးပြီးတော့လိုအပ်တဲ့နေရာမှာဖြည့်ဆည်းပြီးအလုပ်လုပ်နိုင်တဲ့သူဖြစ်ပါဖို့ပဲလိုရလို့ကျွန်မကတော့ထင်ပါတယ
်ရဲဘော်တူတာပြောတဲ့အတိုင်းဆိုလို့ရှင်တော့အားရစရာအချက်တရားပိုများတယ်လို့တော့ဖြစ်နေတာပေါ့နော်ဒါပေမဲ့တကယ်တမ်းကျွန်မတို့အပြစ်မှာဒီဥဆောင်မှုအခန့်ကဏ္ဍမှာကြည့်လို့ရှင်တော့မျိုးသမီးတွေတွေ့ရတဲ့အခြေအတွက်ကတော့နေနေသေးတယ်ဆိုတာမျိုးကလည်းဒါညင်းလို့ရမယ့်အချက်လို့တော့မထင်ပါဘူးအမျိုးသမီးတွေရဲ့တကယ်စွမ်းဆောင်နိုင်တဲ့သူတို့ရဲ့အကောင့်ချက်တွေကိုဖော်ထုတ်ပြီးတော့ဒါနောက်တစ်ဆင့်ပို့ပြီးတော့တိုးတက်အောင်လုပ်နိုင်မယ်ဆိုလို့ရှင်ဒီအနေထားတစ်ခုကပို့ပြီးတော့များရှေ့ကိုရောက်နိုင်မလားပေါ့နော်ဒီပေါ်မှာအဒေါ်မီမီဝင်းဘတ်ကဘယ်လိုများသုံးသပ်နိုင်မလဲရှင
်ဟုတ်ပါတယ်ဟိုကျမတို့ရဲ့ဒီ statistic ကပြောတာက60ရာခိုင်နှုန်းကအမျိုးသမီးပါဝင်တယ်လို့ပြောတာဒီတော်လိုင်းကြီးတစ်ခုမှာပေါ့နော်အားလုံး level tactical level ဘုံနေပါလေ operational level strategic level အားလုံးမှာ60ရာခိုင်နှုန်းလောက်ရှိဆိုတော့60ရာခိုင်နှုန်းရှိလို့ရှိရင်အနည်းဆုံး60ရာခိုင်နှုန်းအုပ်ချုပ်မှုပိုင်းမှာပေါ့နော်အမျိုးသမီးလို့တွေ့ဖို့တွေ့ but you can expect that she
ဦးဆောင်မှုပိုင်းမှာလည်းအနည်းဆုံးတော့ဒီ50 60ဝန်းကျင်ရှိနေတဲ့ဆိုတဲ့အနေထားပေါ့ဒါဆိုမျိုးသမီးတွေ60ရာခိုင်နှုန်းရှိတယ်ဆိုသူတို့ရဲ့ကိုစားပြုမှုကလည်း60ရာခိုင်နှုန်းတော့ဝန်းကျင်ပေါ့ရှိတဲ့ပေါ့
ဟုတ်တယ်
တော့အခုက statistic တီတီအချက်လက်တွေရရှိမနေဘူးလို့ဟိုပြောရမှာလားရှင့်
ဟုတ်ကဲ့အခုမတွေ့ရဘူးဘာကြောင့်မတွေ့ရလဲဆိုတော့ခုနပြောသလိုပေါ့နော်အမျိုးသမီးတွေအဲဟိုနဲ့ဒီမြန်မာ society ရဲ့ mindset ကအမျိုးသမီးဆိုလို့ရှိရင်ခေါင်းဆောင်မှုကိုပေးဖို့အတွက်ကအယံဝန်လေးတယ်မလုံနိုင်ဘူးမလုံဆိုတဲ့ဥစ္စာကအခုတည်းဒီရှိနေသေးတယ်လို့ဒီ statistic နဲ့ပြန်ပြီးတော့သုံးသပ်လိုက်လို့ရှိရင်တွေ့နေရတယ်အခုတော်လန်ရေးမှာအဲကျွန်မအမြဲတမ်းပြောတယ်ဟိုနဲ့အာတကယ်လို့ထိထိရောက်ရောက်ကိုယ်ပြတော့တိုးတက်အောင်လှုပ်ချင်တယ်ဆိုလို့ရှင်အမျိုးသမီးတွေကိုပို့ပြီးတော့သူတို့ကိုပြည့်ပြည့်စုံစုံသူတို့မှာရှိနေတဲ့စွမ်းအင်တွေ you know အင်အားတွေကိုပြည့်ပြည့်စုံစုံပို့ပြီးတော့သုံးနိုင်လေလေဒီတော်လှန်ရေးရပို့ပြီးတော့ရှေ့ရောက်ဖို့အတွက်ကမြန်လေလေ right ဆိုတော့အခုမှပြန်ကြည့်ခုနပြောသော statistic နဲ့ပြန်ကြည့်လိုက်လို့ရှင်60ရာခိုင်နှုန်းမတွေ့တဲ့ကာလပတ်လုံး right ခေါင်းဆောင်မှာမတွေ့တဲ့ကာလပတ်လုံးကျမတို့ဒီဥစ္စာအမျိုးသမီးတွေရဲ့အင်အားအလုံးကိုပြည့်ပြည့်စုံစုံမတုံးထားနိုင်ဘူး မတုံးထားနိုင်ဘူးလို့ပြောလို့ရတယ်အဲ့လိုမျိုးမတုံးထားနိုင်သမျှကာလပတ်လုံးတော်လှန်ရေးအတွက်အောင်မြင်မှုကလည်းနေတယ်ဘာလို့ဆိုတော့ကျမတို့ဒီဟိုနေဗာလဲဒီအမျိုးသမီးတွေကသူတို့ရဲ့အင်အားကိုတုံးနိုင်ကျမမြန်မာပြောတာဒီဘားကကူညီကြတာမလို့ပုံမှန်ရှိတဲ့ဥစ္စာကိုအပြည့်အစုံတုံးဖို့လိုအပ်တယ်အမျိုးသမီးတွေနဲ့မကပါပဲအိုးဗာလဲလူငယ်တွေလည်းအခုတည်းကကျမတို့တွေ့တာအပြည့်အစုံမတုံးနိုင်ဘူး right အမျိုးသမီးလူငယ်တွေဆိုပူတော်မှဆိုစီ right ဆိုအဲ့လိုမျိုးတုံးနိုင်လာလို့ရှိရင်ဒီဥစ္စာပို့ပြီးတော့ဗာလဲအောင်းမြအောင်လုပ်နိုင်
ကကင်ဖြူတွေအပစင်တင်ပြတဲ့အမျိုးသမီးကန္တာကိုကြည့်ရှုနာတော်တာဆင်ခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးတော့သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပါောင်းမယ်အသက်မပြည့်သေးသူတွေဆိုရှယ်မီဒီယာလူမှုကွန်ရက်အသုံးပြုမယ်ဆိုရင်မိဘတွေခွင့်ပြုချက်လိုမဲ့ဥပဒေတပြည်နယ်ကပထမဥပဒေကိုယူတာပြည်နယ်ကပထမအဆုံးပြဋ္ဌာန်းလိုက်ပါတယ်ညံတုAI နည်းပညာသုံးပြီးသဏ္ဍာန်သမားတွေကိုစောင့်ကြည့်မဲ့နည်းပညာအကြောင်းစာရတွေကိုဒီတစ်ပတ်သုဒ္ဓဆုံးနဲ့အမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာအွန်လိုင်းလူမှုကွန်ရက်ကိုသုံးဖို့မိဘတွေခွင့်ပြုချက်ရမှာသုံးရမယ့်ဥပဒေနှစ်ခုကိုယူတာပြည်နယ်ကပြဋ္ဌာန်းလိုက်ပါတယ် Instagram TikTok နဲ့Facebook စာရာတွေကိုသုံးတဲ့အခါမှာအသက်16နှစ်အောက်ကလေးတွေအနေနဲ့မိဘတွေရဲ့ခွင့်ပြုချက်ရယူရမှာဖြစ်ပါတယ် TikTok Video App အသုံးပြုခွင့် American ပြည်အောင်စုမှာပိတ်ပင်ဖို့လွတ်တော်အမတ်တွေကကြိုးပမ်းနေတဲ့အချိန်ထဲမှာလူငယ်တွေကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သဘောထားအမျိုးမျိုးနဲ့တုံ့ပြန်နေကြတာပါကလေးတွေဆယ်ကျော်သက်တွေအနေနဲ့online လူမှုကွန်ရက် social media ကိုသုံးတဲ့အခါမှာမိဘတွေရဲ့ခွင့်ပြုချက်ရယူရမယ့်ဥပဒေကိုယူတာပြည်နယ်ကပထမဆုံးပြဋ္ဌာန်းလိုက်ပါတယ်လူမှုကွန်ရက် media တွေရဲ့ဆွဲဆောင်ဖျားယောင်းမှုတွေကိုဆက်ပြီးတော့လက်တင်ခံမှာမဟုတ်ဘူးလို့တာဝန်ရှိသူတွေကပြောကြားထားပြီးမက်လာကုံပိုင်းမှာဒီဥပဒေကိုပြဋ္ဌာန်းလိုက်တာပါ
And social media companies know their products.
လူမှုကွန်ရက် media တွေဟာစိတ်အောက်တွေဆိုတာကိုအဲ့ဒီ company တွေသိပါတယ်။ဒီ app တွေဟာလူစိတ်ကိုဆွဲလန်းစေအောင်ဖန်တီးထားတာပါ။မိဘတွေအနေနဲ့ဖြစ်ဖြစ်ခေါင်းဆောင်တွေအနေနဲ့ဖြစ်ဖြစ်ကျွန်တော်တို့မှာလူငယ်တွေကိုကာကွယ်ဖို့တာဝန်ရှိပါတယ်လို့ Utah ပြည်နယ်အုပ်ချုပ်ရေးမှူး Spencer Cox ကပြောသွားတာပါ။ Utah ပြည်နယ်ကပြဋ္ဌာန်းလိုက်တဲ့ဥပဒေအရလူမှုကွန်ရက်အသုံးပြုတဲ့ကလေးငယ်တွေထိခိုက်နစ်နာမှုရှိလာရင်ကုမ္ပဏီတွေကိုတရားစွဲဖို့လွယ်ကူသွားစေပါတယ်။လူမှုကွန်ရက်မီဒီယာတွေကိုအသုံးပြုမယ်ဆိုရင်အသက်အရွယ်ကိုစီးစစ်ပြီးမှသာအသုံးပြုခွင့်ပေးနိုင်မှာလည်းဖြစ်တာကြောင့်ဤပညာကုမ္ပဏီတွေကတော့ဒီဥပဒေကိုစန့်ကျင်ကြပါတယ်။ American Congress လွှတ်တော်လူမှုကွန်ရက်မီဒီယာ TikTok app အသုံးပြုနေကြတာကိုတားဆီးဖို့ကြိုးပမ်းနေတဲ့အချိန်ထဲမှာ Utah ပြည်နယ်ကအခုလိုဥပဒေထုတ်ပြန်လိုက်တာပါ American ကလေးတွေရဲ့စိတ်ပိုင်းဆိုင်ရာကျန်းမာရေးကိုထိခိုက်စေတဲ့အကြောင်းအရာတွေကို TikTok app မှာတွေ့ရတဲ့အပြင်ဒီကုမ္ပဏီဟာတရုတ် Communist Party ရဲ့ထိန်းချုပ်မှုအောက်မှာရှိနေတယ်ဆိုပြီးတော့ American ပြည်ထောင်စုမှာသုံးဆွဲခွင့်တားဆီးဖို့ဆောင်ရွက်နေတာပါအခုလိုသာပိတ်ပင်မယ်ဆိုရင်တော့လူငယ်တွေရဲ့စန့်ကျင်မှုကိုရင်ဆိုင်ရမှာပဲလို့ပြောကြပါတယ
် I think Gen Z would sort ofin their way riot around
Gen Z မျိုးဆက်တွေကသူတို့လှုပ်ချင်တာကိုဆက်လုပ်မယ်လို့ထင်ပါတယ် Instagram Twitter တို့ကိုတုံးကြမှာမဟုတ်ပါဘူးကုမ္ပဏီတခုခုဒါမှမဟုတ်တယောက်ယောက်က TikTok ကိုဝယ်ပြီးတော့ဒီတိုင်းဆက်ရှိနေမယ်ထင်ပါတယ
် Personally I don't really have anything to hide
ကျမမှာဘာမှဖွထားစရာမရှိပါဘူးလူတွေကသူတို့သိချင်တာသိအောင်လုပ်ကြတာကျမအတွက်တော့ဘာမှမဖြစ်ပါဘူး Social Security ID နံပါတ်တွေကလွှဲရင်ပေါ့ကိုမဘာမှထိန်ချန်ထားစရာဘာအကြောင်းမရှိဘူးဆိုတာတခြားသူတွေကတိမာကိုဘာမှစိုးရိမ်နေစရာလည်းမလိုပါဘူ
းအထူးသဖြင့်ဆိုရှယ်မီဒီယာမှာလေ့လာနိုင်တဲ့သင်ခန်းစာတွေအများကြီးရှိကြောင်းလည်းသူကထောက်ပြပါတယ်တရုတ်ပိုင် TikTok ကုမ္ပဏီဟာ American လူငယ်တွေဘာတွေကိုသဘောကျတဲ့လဲဆိုတာကိုစုံစမ်းထောက်လှမ်းပြီးနောက်လူငယ်တွေသဘောကျနိုင်တာတွေကို application မှာအလိုအလျောက်ပေါ်လာအောင်လုပ်ပြီးတော့စိတ်ကျမ်းမာရေးထိခိုက်စေတာတွေကိုပြသလာနိုင်ကြောင်းကျွမ်းကျင်သူတွေကထောက်ပြထားတာပါ
I have watched a video about the privacy agreement and apparently
ကျွန်တော်ကြည့်တဲ့ကိုရေးအချက်လက်မျှဝေရမယ်သဘောတူညီမှုနဲ့ပတ်သက်တဲ့ဗီဒီယိုတစ်ခုထဲမှာကိုယ့်ဘက်ကသဘောတူလိုက်ပြီးဆိုတာနဲ့သူတို့ကကိုယ့်ဖုန်းထဲကကိုယ့်အဆက်အသွယ်တွေရဲ့နာမည်နံပါတ်အကုန်လုံးကိုသူတို့ကြည့်လို့ရသွားပါတယ်ဒါတော်တော်စိတ်ရှုပ်စရာကောင်းတဲ့ကိစ္စပါချက်ချင်းလဲ app ကိုပြန်ဖြတ်လိုက်ပါတယ် တို့အဲ့ဒီလိုမျိုးကိုယ်အချက်လက်တွေကိုယူမသွားစေချင်ပါဘူ
း American ပြည်တော်စုမှာ TikTok သုံးဆွဲသူတန်း150ကျော်ရှိတာကြောင့်လဲ American ဆိုရဘက်ကစိုးရိမ်နေတာပါတရုတ်နိုင်ငံမှာတော့ American Social Media တွေဖြစ်တဲ့ Facebook Instagram သုံးဆွဲခွင့်ပိတ်ပင်ထားပြီးတရုတ် Social Media Weibo WeChat လိုတခြား Application တွေသာအသုံးပြုခွင့်ပေးထားတာပါTikTok company ကတော့ကလင်းငယ်တွေအတွက်အနေဖြစ်စေတာမျိုး TikTok မှာမတင်ဖို့စောင့်ကြည့်နေသလို American သုံးဆွဲသူတွေရဲ့အချက်လက်တွေလုံခြုံစိတ်ချရအောင်စီမံထားတယ်လို့ဆိုရတယ်။ဒါပေမဲ့လည်းမတ်လ23ရက်နေ့မှာကျင်းပတဲ့ American လွှတ်တော်ကြားနာပွဲအတွင်းမှာတော့ TikTok CEO အမှုဆောင်အရာရှိချုပ်ကို TikTok အသုံးပြုသူတွေရဲ့အချက်လက်တွေရောင်းချဖို့အစီအစဉ်ရှိမရှိလွှတ်တော်အမတ်တဦးကမေးမြန်းရမှာတော့သူ့အနေနဲ့တိတိကျကျပြန်လည်ဖြေချသွားနိုင်တာမျိုးမရှိဘဲဒီကိစ္စနဲ့ပတ်သက်လို့နောက်မှအကြောင်းပြန်မမယ်ဆိုပြီးတော့ပြန်ဖြေသွားပါတယ်ခင်ဗျာလူအသက်တွေမဆုံးရှုံးအောင် AI ဉာဏ်ရည်တုနည်းပညာနဲ့တထန်သမားအနေရကိုကြိုတင်အသိပေးနိုင်မှာပါလား
Please shelter in place and await further instructions.
Google American Chase Side OmniLot Company ကနေလုံခြုံရေးကင်မရာကနေတဆင့်တနတ်သမားတွေကိုစောင့်ကြည့်ချက်ပေးတဲ့နည်းပညာကိုဖန်တီးလိုက်ပါတယ်။တနတ်သမားရှိတယ်ဆိုတာကို AI ကသိသိချင်းမှာပဲစာတင်ငန်းတကားတွေအလိုလျောက်တော့ပေးလိုက်တာအချက်ပေးစနစ်မြည်တာနဲ့ရဲဌာနကိုလည်းတန်းအကြောင်းကြားနိုင်အောင်ပါ
။ So you think about situation
on Park Lane မှာတော့တနတ်သမားဟာလေကားမှာရပ်ပြီးပြင်ဆင်နေတာကိုကင်မရာကနေတွေ့ရပါတယ်။stock market မှာလိုမျိုး uvody နဲ့ car parking ရုံးအကမ်းမတွေမှာတနတ်သမားကိုလုံခြုံရေးကင်မရာထဲမှာတွေ့နေရမှာဆိုတော့စဉ်းစားကြည့်ရင်အဖြေကရှင်းပါတယ
် AI နည်းပညာသုံးလုံခြုံရေးကင်မရာထဲမှာတနတ်သမားကိုတွေ့ပြီဆိုတာနဲ့ဘလို့တနတ်မျိုးစားကင်လဲဘယ်နေရာမှာရှိလဲဆိုတာရဲဌာနကိုအလိုအလျောက်သတင်းပို့သွားမှာပါ American တဝမ်းမှာလုံခြုံရေးကင်မရာတန်း80လောက်တပ်ဆင်ထားပြီးအဲ့ဒီထဲကတစ်ရာကင်နှုံးသာသေးသေးချာချာစောင့်ကြည့်နိုင်တာပါ2022မေလရုံးက Texas Pinel Uvody မြို့ကမူလာရန်ကျောင်းကိုတနတ်သမားကဝင်ပစ်တာကြောင့်ဆ ्याम မနှစ်ဦးအပါဝင်ကလေး19ဦးသေဆုံးခဲ့ပါတယ်အခုလိုပစ်ခတ်မှုတွေကိုကာဝယ်ဖို့ဆိုရင်ဤပညာကိုကြီးအကူမဲ့အစားဆ ्याम မတွေကျောင်းသူကျောင်းသားတွေကိုပါဘလို့ခုခံကာဝယ်မလဲဆိုတာနဲ့ပတ်သက်ပြီးလေ့ကျင့်သင်တန်းပေးဖို့လိုမယ်လို့ကျွမ်းကျင်သူတွေကထောက်ပြပါတယ်
to make sure that we're investing in people
and we're not ပတ်သက်ပြီးဘလို့ချက်ချင်းတုံ့ပြန်ရမယ်ဆိုတာကိုပညာပေးရမယ်အစားအဆောက်အုံတွေမှာငွေကုန်ကြေးကြများတဲ့တတိပေးစနစ်တက်စင်တာတွေလုပ်ပြီးမိဘတွေကိုဒီကျောင်းမှာဘလို့လုံခြုံစိတ်ချအကြောင်းပြောကြည့်နေကြတာပါမူမမှန်တဲ့အပြုအမူတွေကိုတတိထားမိပြီးကြိုတင်ကာကွယ်တားဆီးဖို့တက်ဆိုင်ရာဝန်ထမ်းတွေကိုသင်တန်းပေးတာတွေဦးစားပေးမလုပ်ဘူးဆိုရင်တော့ပြဿနာတွေဆက်ဖြစ်နေမှာပါ
Florida Pinel Parkland က Majority Stoneman Douglas အထက်တန်းကျောင်းမှာတနက်ပစ်ခတ်မှုဖြစ်ပွားတော့က Sari Kaufman ဟာအထက်တန်းကျောင်းသူပါအဲ့ဒီပစ်ခတ်မှုအတွင်းကျောင်းသားကျောင်းသူ18ဦးသေဆုံးပါတယ်သူဟာခုခါ Yale Tech သို့ကျောင်းသူပါဒါလို့တနက်ပစ်ခတ်မှုတွေအဆုံးသတ်ဖို့ဆိုရင်ဤပညာနဲ့တင်မလုံလောက်ဘူးလို့ဆိုပါတယ်
I think a lot of times with these policies that are like increasing
Jordan ကာကွယ်တားဆီးဖို့ထက်ပြဿနာကိုဘယ်လိုတုံ့ပြန်ရမလဲဆိုတဲ့ပုံမှာအာယုံဆိုင်လွန်အားကြီးနေပါလေပြဿနာရဲ့အရေးမြင့်ဖြစ်တဲ့လက်နက်ကင်ဆောင်ခွင့်မပြုတင့်သူတွေကိုဝယ်ယူလို့မရအောင်ဥပဒေနဲ့တားဆီးဖို့တိုက်တွန်းတာမျိုးကပိုပြီးတော့အရေးကြီးတယ်ထင်ပါလေ
American ပြည်အောင်စုမှာလက်နက်ကင်ဆောင်ခွင့်ထိတ်ချုပ်ဖို့နဲ့ပတ်သက်ပြီးတော့လည်းအငင်းပွားနေကြတာပါတချို့ကတော့ American ဖွဲ့စည်းပုံအရလူတိုင်းလက်နက်ကင်ဆောင်ခွင့်ကိုကျင့်သုံးကြင်ကြသလိုတချို့ကတော့တနက်လက်နက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီးစစ်တင်းကျပ်ဖို့လူလာကြပါတယ်အခုလိုငင်းကုန်ဆွေးနွေးနေကြတဲ့အချိန်မှာပဲဤပညာကိုပါသုံးပြီးတော့ပြစ်ခတ်မှုတွေကိုချုပ်တင်ဟန်တားနိုင်အောင်ကြိုးပမ်းလာကြတာပါခင်ဗျာ
ကိုအောင်အောင်အပတ်စဉ်တင်ပြတဲ့သုဒ္ဓဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပါအောင်မယ်အနှစ်တရာမှာနှစ်မိုင်ခွဲလောက်မြေတိုးလာနေတဲ့အေယာဝရီမြို့ဝကျွန်းပေါ်ဒေသအတွက်မြင်ညာမှာတည်ဆောက်မဲ့ဆယ်တွေကပျက်စီးစေနိုင်တယ်လို့ဘူမိဤပညာရှင်အင်ဂျင်နီယာဒေါက်တာချစ်ကိုကိုကပြောဆိုပါတယ်ဆယ်တိဆောက်ပြီးရေတွေကိုလူတို့လိုထိမ့်ချုပ်တဲ့အတွက်ဆယ်အောက်ပိုင်းမြေကြောင်းတစ်လျှောက်ကျုံရနိုင်တဲ့အခြေအနေတွေကိုဒေါခင်မျိုးသက်ကဒီတစ်ပတ်သိပ္ပံနဲ့ဤပညာအစီအစဉ်မှာဒုတိယပိုင်းအပိုင်းနှစ်ဖြစ်တင်ပြထားပါတယ
်ဒီမြေချောင်းတွေမှာဒီဆယ်တိဆောက်တဲ့အခါမှာမြေချောင်းတွေရဲ့အောက်ပိုင်းပေါ့နော်အောက်ပိုင်းဒေသတွေမှာတွေ့ရမယ်ဒီဆိုးပစ်ကလေးတွေဘာတွေများရှိပါလဲ
တက်သူ့ဆုပ်ပစ်တရားလည်းမနေဘူး။တနေ့တနေ့မြစ်တဲ့ချောင်းတွေကဘရော့ဆိုရေကြီးကြီးရေလွှမ်းမှုမှုတွေဖြစ်တယ်။အဲ့ဒီရေကြီးရေလွှမ်းမှုမှုရဲ့အကျိုးဆက်ကကောင်းတဲ့အကျိုးဆက်ရှိတယ်။နှုံးမြေတွေပို့ချတာပေါ့နော်။သူကပုံမှန်ဒီနှစ်ဒီရာဒီကြလို့ရှိရင်ကျွန်တော်ကမိုးရဲဆိုရေတွေကြီးမယ်အဲ့လိုရာဒီကိုမှီပြီးဖြစ်လာတဲ့ flat pattern ဒီဆယ်တိဆောက်လိုက်တဲ့ခါကျပြတ်သွားတယ်။ဘာကြောင့်ပြတ်သွားလဲဆိုတော့ဆယ်ကရေလွတ်ချင်တဲ့ခါကျလွတ်မယ်ရေမလွတ်ချင်တဲ့ခါကျရင်မလွတ်ဘူး။ဒီရာဒီကြတဲ့ခါကျတော့ကျွန်တော်ရေအများကြီးသုံးဆိုတော့အဲ့ဒီလိုသုံးဖို့အတွက်ကိုမိုးရင်းဘက်တို့ဘာလို့မှရွာတဲ့မိုးရေကြီးတွေကိုကျွန်တော်ကဘာလုပ်ထားမလဲ။ကျွန်တော်တူလောင်နားမယ်။တူလောင်နားတဲ့အတွက်ကြောင့်မလို့ငကောရေလွှမ်းတဲ့နေရာလေးတွေကရေတိတ်မလွှမ်းတော့ဘူး။အဲ့ငကောကဒီမြေချောင်းနဲ့ပဲဆောင်လာတဲ့ဒီမြေဩဇာတွေပေါ့နှုံးတင်မြေနှုတွေပေါ့အဲ့ဒါတွေကအထူးသဖြင့်မရတော့ဘူးဆိုလို့ရှိရင်ဒီမြို့ဝကျုံးမလို့နေရာမျိုးတွေမှာဒါမှမဟုတ်လို့ရှိရင်မြစ်တီထဲမှာပေါ်တဲ့ဒီကျုံးမျိုးတွေဆိုသွားထိကိုက်နိုင်တယ်အဲ့တော့သွားထိကိုက်လေအဲ့မှာစိုက်ပြိုးတဲ့စိုက်ပြိုးထွက်ပုံမျိုးသွားထိကိုက်နိုင်အဲ့တော့အထူးသဖြင့်ကျွန်တော်တို့ဒီအိန္ဒိယမှာရှိတဲ့ဂင်္ဂာမြစ်တို့ပေါ့နော်ကင်းရမြစ်တို့ဒီအကြေးပါနိုင်မြစ်တို့မြန်မာပြည်အတွက် ARV မြဝကျုံမော်ကြီးဆိုတာတကယ်တော့ကျွန်တော်ရဲ့စပကြီးကြီးလေသူအဲ့လိုဟာမျိုးတွေကိုသူအတိုင်းတာတစ်ခုတည်းသူထိရနိုင်တယ်နောက်တစ်ခုကဒီရေရဲ့ flow ပေါ့နည်းတဲ့ဘက်ကိုပြောင်းနေသွားတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်က10ထဲမှာကျွန်တော်ရေကိုစူးစောင်းအောင်ကျွန်တော်3လတစ်နှစ်လုံး3လရဲ့ရေတွေဒီမိုးထဲမှာပြန်ပြီးတော့ဆေးကိုခံရအောင်အဲ့တော့ရေစီးကပြောင်းနေသွားစေတယ်ဒီခါလေးရလို့ရှင်ဘာဖြစ်လဲဆိုတော့မိုးရွာတဲ့အချိန်မှာရေကအလုံးလောက်မရဘူး။လူတို့ကိုပေးတဲ့အခါတော့မှပဲရေမလုံးလောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့လိုအနေထားမျိုးတွေမှာချောင်းထဲကိုရေလွတ်ဖို့ဆိုတာဟာမဖြစ်နိုင်တော့ဘူး။ flow ဒီ reduction လုပ်တဲ့အတွက်ကြောင့်မလို့မြို့ဝဘက်မှာရှိတဲ့ gas စနစ်တွေသွားပြီးတော့ပျက်စီးစေနိုင်တယ်။နောက်တစ်ခုက natural water table ပေါ့ natural water table ကလည်းနေဆင်းသွားနိုင်တယ်။ဘာဖြစ်လို့လဲဆိုတော့သူကငကွက်ရေရှိမဲ့နေရာမှာရေတွေမရှိတော့အဲ့တော့ရေပေးတွေတူးမယ်ဆိုလို့ရှိရင်ကျွန်တော်နည်းနည်းတူးရမယ်စသဖြင့်ပေါ့နော်။နောက်ပြီးတော့အဲ့ဒီကတူးတဲ့ရေကလည်းအောက်ဖက်မှာအလုံးလောက်ရကြမှာရမယ်
။ရေမှာရောဒီအရေသွေးပြောင်းလာတဲ့အနေထားလေးနည်းနည်းပြောပြပေးပါ
။ဟုတ်ကဲ့ပါဗျ။အဲ့ဒါရေမှာလည်းအရေသွေးပြောင်းနေသွားနိုင်တယ်။ဆယ်ကရေလွတ်တဲ့ခါကြလို့ရှိရင်ဆယ်အောက်ပိုင်းကရေလွတ်တာဖြစ်တယ်။ဖြစ်တဲ့အတွက်ကြောင့်မလို့ဆယ်အောက်ပိုင်းနဲ့အထက်ပိုင်းဆိုလို့ရှိရင်ဆယ်အောက်ပိုင်းမှာရှိရေကတెంပရေချာမတူဘူးပေါ့နော်။ရေရဲ့အပူချိန်တဘာဝတွေမတူနိုင်ဘူးနောက်တစ်ခါဆယ်ကရေလွတ်တဲ့အချိန်မှာလည်းတချို့ဓာတ်ငွေတွေကိုဖြစ်ပေါ်စေတဲ့ရေတွေပါအထူးဖြင့်ကျွန်တော်မှတ်မိသလောက်နိုက်ထရိုဂျင်ဓာတ်ငွေတွေပါလို့ဖြစ်ပေါ်စေနိုင်တယ်ပေါ့နော်ရေရဲ့သဘာဝသည်အဲ့ဒီမှာပြောင်းလဲသွားနိုင်တယ်ဓာတ်ငွေပေါင်းမှုတွေပြောင်းလဲသွားနိုင်တယ်ဒီရေထဲမှာရှိတဲ့ဓာတ်သဘာဝတွေပါသွားထိကြိုက်နိုင်တယ်ထိကြိုက်နိုင်ရုံနဲ့မကသေးပြည့်နဲ့ तू ကရေကအဲ့လိုအချိန်နဲ့လွတ်လိုက်တဲ့အခါကျတော့ရေစီးဆင်းမှုတွေမတူတော့အဲ့ရေရဲ့သဘာဝထိကြိုက်နိုင်တဲ့အနေထထားရဖြစ်လာတယ်နောက်အရေးကြီးတဲ့ဟာတစ်ခုကပါလဲဆိုတော့ဒီလွတ်လိုက်တဲ့ရေကဒီထဲမှာပါတဲ့အနေရအရင်တော့မများတော့နှုံးနေရမများတဲ့အခါကျတော့သူကဘေးလိုက်တိုက်စားမှုဖြစ်ပြီးတော့ bank erosion ပေါ့နော်ကန်းနေပြိုတဲ့ကိစ္စမျိုးဖြစ်နေတယ်ပြီးတော့ကျွန်တော်ပထမပြောသွားတဲ့ရေနောက်ကြည့်မှုတွေဖြစ်နိုင်တယ်အဲတော့ဒီလိုဟာမျိုးကတကယ်လို့ဆယ်ကတစ်ခုတည်းမဟုတ်ဘူးထပ်ဆင့်ဆယ်တွေတည်ရမယ်ဆိုလို့ရှိရင်သူ့အကျိုးဆက်ကလည်းပို့ပြီးတော့ကြီးမားနိုင်တယ်
ရေရဲ့အရေးအသွေးလည်းပြောင်းတယ်နောက်ပြီးတော့ရေစီးတဲ့ရေစီးကြောင်းဒီမြစ်ချောင်းပေါ်မှာရေရဲ့သွာလာမှုပေါ့နော်အနေထားတွေပါအကုန်ပြောင်းပေါ့
ပြောင်းဟုတ်ကဲ့
အဲ့ဒီခါမှာတခြားရိုက်ခတ်မှုဘာတွေပေါ်လာနိုင်မှာလဲ
ဆိုအရေးအသွေးပြောင်းနေဆိုတဲ့အခါကျတော့ခုနပြောသလိုပေါ့နော်အရေးအသွေးပြောင်းနေတဲ့အခါကျတော့ temperature ပြောင်းနေဆိုလို့ရှိရင်တချို့ငါးတွေက temperature ပြောင်းလို့ရှိရင်အသက်ရှင်နိုင်ဘူးရုပ်ခဗေဒပစ္စည်းပဲဖြစ်ဖြစ်ဇီဝဗေဒပစ္စည်းပဲဖြစ်ဖြစ်ဒီအပူချိန်ပြောင်းလဲမှုကြောင့်သူတို့ပျက်စီးဆုံးရှုံးရတာရှိတယ်။နောက်တစ်ခါသူတို့ဂေယာစနစ်ကိုထိခိုက်တာရှိတယ်။ဆိုကြပါစို့ဥမာဆယ်ထက်ပဲမှရေတွေကတအားကြီးလို့ဆယ်ကျိုးမှဆိုလို့ရေလွတ်ချလိုက်တယ်။ပုံမှန်အနေထားနဲ့မလွတ်တော့အများကြီးလွတ်ချတာ။မြန်မာပြည်မှာလည်းခဏခဏဖြစ်ပါတယ်။ဆယ်လွတ်မယ်ဆိုတာမပြောလို့အောက်ခြေလူတွေဒုက္ခရောက်တာရှိတယ်လေ။အိမ်ဒီပါတွေအထိရေကြီးလာတာရေတက်လာတာအိမ်ဒီပါတိုက်စားသွားတာအိမ်ဒီပါမျောပါသွားတဲ့ကိစ္စတွေရှိတယ်။ဆိုတော့သူတို့ငုံမညွန်မှန်းတဲ့အနေထားမျိုးထိနေ။အဲ့လိုပဲကျင်းနေတရဝါတွေကလည်းဒီသူတို့ကပုံမှန် current မှာသူတို့ကနေတာမဟုတ်တော့ဘူးတရဝါတွေကသူ့အတူနေနေတယ်ပုံမှန်အပူချိန်မှာနေနေတယ်အဲ့လိုမဟုတ်တော့ဘူးအပူချိန်လည်းတက်လိုက်ကြလိုက်ရေစင်းလုံးနေရာလည်းတက်လိုက်ကြလိုက်ဒီကြားထဲမှာပါဝင်တာတွေကလည်းမတူအဲ့တော့နောက်တစ်ခါတန်းဝင်တွေကပါဝင်လာအဲ့ဒီဟာတွေရဲ့အကျိုးဆက်တွေကဒါတွေကကျွန်တော်တို့သူ့တည်တနာပြုမှာပဲပို့သိကြမှာပေါ့နော်ဥပမာဆိုမြန်မာနိုင်ငံနဲ့ဆိုမြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့တည်တနာပြုရမယ်ဟိုတခြားနိုင်ငံမှာဖြစ်တယ်လို့တို့နိုင်ငံမှာဖြစ်နိုင်လားဆိုတာကိုကြည့်ရမယ်ဖြစ်မှလည်းဖြစ်မယ်ဖြစ်ချင်လည်းဖြစ်မယ်ဟိုက တံငွေတိုးတိုးလာတယ်နောက်တစ်ခါရေထူးထဲမှာ quality ပေါ့ water cup quality ကျဆင်းသွားတယ်ဆိုလို့ရှိရင်ကျွန်တော်ကရေကိုလို့လို့မတောက်သုံးနိုင်တော့ဘဲနဲ့ဟလာကြိုချက်တောက်သုံးရမှာတို့ပြန်ပြီးတော့စစ်သုံးရမှာတို့ဆိုရင်အဲ့ဒါသူ့ရဲ့ဒေတာစုကြိုးကြီးဖြစ်လာတာ
အခုကပေါ့နော်ဆယ်ရဲ့အောက်ပိုင်းမှာတွေ့ရတဲ့ကောင်းကျိုးဆုံးဖြစ်တယ်ပေါ့နော
်အောက်ပိုင်းမှာကျွန်တော်တခုထပ်ပြီးတော့အဓိကကြားရတာတခုပြောလိုက်ခြင်းနဲ့အဲ့ဒီအောက်ပိုင်းမှာခုနကကျွန်တော်နှုံးနေကြတာဟလာနေသွားတယ်ဆိုတဲ့အကြောင်းပေါ့နော်ဘာလို့ဆိုတော့နှုတ်ဘုတ်တိုင်းရေစစ်မှုမရှိတော့အဲ့တော့ဘာဆုံးရှုံးလဲဆိုတော့အဲ့မြေဝါမှာသွားထိခိုက်တယ်မြေဝါကြီးရဲ့ဇေယျစနစ်ထိခိုက်တယ်လို့ကျွန်တော်တို့ဘူမိဗေဒမှာသင်ခဲ့ရတာရှိတယ်ဟိုဒီကျွန်တော် ARB မြေဝါကျုံကိုရတဖြည်းဖြည်းအောက်ဘက်ကိုတိဆောက်လာချေပယ်ဆိုတဲ့ပုဂ္ဂိုလ်ကအထူးရမြန်မာပြည်ရဲ့ ARB မြေကကျွန်တော်မြေဝါကျုံကိုတိဆောက်မှုကနှစ်တရာမှာ 3.8 လား 4.8 ကီလိုမီတာလားမသိရှိတယ်ဆိုလိုတာကနှစ်တရာကြာသွားရင်ကျွန်တော်တို့ကမြန်မာပြည်ကမြေကြီးအမြတ်ဘလောက်ထွက်လဲဆိုအေးရမြန်မာကျုံမှာ၄ကီလိုမီတာလောက်အမြတ်ထွက်တယ်နော်အဲ့ဒီနေရာကျွန်တော်တို့ဘယ်သူနဲ့မှပြဿနာတက်ဆရာမရှိဘူးဘာလို့လဲဆိုတော့ကျွန်တော်ရေဘက်မှာဖြစ်တဲ့အတွက်ကျွန်တော်တို့မြေကျဲလာတယ်ကျွန်တော်ဗမာပြည်မြေအေရီယာတိုးကြီးတိုးဘယ်ဘက်တိုးမလဲဆိုတော့မြို့ဝကျုံမှာသွားတိုးမှာဖြစ်တယ်အဲ့တော့မြို့ဝကျုံကိုတိဆောက်မှုပြီးကျွန်တော်တို့မြန်မာနိုင်ငံအတွက်ကတကယ်အရေးကြီးကိုယ့်မော်နော်ကျွန်တော်တို့ရဲ့တားစီမြေဆက်အတွက်ကြည့်မယ်ဆိုလို့ရှိရင်ဒီအေရီယာမြို့ဝကျုံကျုံမတီချောင်းကအရေးကြီးတယ်တကယ်လို့အဲ့ဒီနိုးမြေကသူကြတဲ့တော့မကြတော့ဘူးဆိုလို့ရှိရင်ကျွန်တော်တို့ကဘာဖြစ်လဲဆိုတော့ပင်လည်းစားငံကြီးပြန်တက်လာမယ်စားငံကြီးတက်လာမယ်ဆိုလို့ရှိရင်မြေတွေစားတတ်ပေါက်သွားတဲ့ခါကျရင်ကျွန်တော်တို့အိမ်မှာရှိတဲ့လေယာဉ်မြေတွေတခါဆုံးရှုံးပြအောင်ဆိုအဲ့ဒါလေအရေးကြီးပါတယ်ကျွန်တော်မြန်မာနိုင်ငံလို့ဆိုအေရီမြေလို့ဟာမြေအရေးကြီးတယ်ဘာလို့ဆိုတော့ကျွန်တော်တို့ကနှစ်တရာတိုင်းမှာခုနပြောတဲ့၄ကီလိုမီတာကျော်ကျော်လောက်ကဟာလာကျွန်တော်တို့ကမြေကြီးက
ဒေါက်တာချစ်ကိုကိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးပါမယ
်။ဒေါက်ခင်မျိုးသက်ပတ်စဉ်တင်ဆက်တဲ့သိပ္ပံနဲ့နေပညာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VOA ရဲ့စနေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ကပြောပြပါဦးမယ်။
လွတ်တော်မှာနှစ်ချိန်တန်တရားဆွဲဆိုခံခဲ့ရပေမဲ့ပြစ်ဒဏ်ချမှတ်မခံခဲ့ရတဲ့ဒေါ်နယ်ထရန့်ဟာရာဇဝမှုဆက်ရဆွဲချက်တွေကိုရင်ဆိုင်ရမယ်ပထမဆုံးအမေရိကန်သမ္မတဟောင်းဖြစ်လာပါဗျ။2016ခုနှစ်သမ္မတရွေးကောက်ပွဲစည်းရုံးရေးအတွင်းအပြားမဲ့တဦးကိုငွေချေပေးခဲ့မှုနဲ့ဆက်ဆက်ပြီးထရန့်ပေါ်ဆွဲချက်တင်ဖို့နယူးယောက်တရားရုံးမှာခုံတမာတိအဖွဲ့ကကြားသာပြီးနေမှာမဲခွဲဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ရုရှားရဲ့နီးဗျူဟာမြောက်ဒုံးကျည်စခန်းတွေကိုလက်ခံတဲ့အပြင်တိုက်ချင်းပြင်နျူကလ িয়ার ဒုံးကျည်စခန်းတွေကိုလည်းဘယ်လာရုစ်မှာအခြေချခွင့်ပေးမယ်လို့သမ္မတလက်ဇန်ဒါလူကာရှန်ကိုကတောက်ချန်နေမှာချင်းချောက်ပြောဆိုပါတယ်။ဘယ်လာရုစ်ဟာနောက်နိုင်ငံတွေရဲ့ချင်းချောက်မှုတန်းကိုခံရပြီးရုရှားရဲ့လက်နက်တွေကဘယ်လာရုစ်ကိုကာကွယ်ပေးနိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့အစိုးရအရှာရှိတွေကိုပြောကြတဲ့နှစ်ပတ်လည်မင့်ကွန်းမှာသမ္မတကပြောဆိုသွားတာဖြစ်ပါတယ်။နျူကလ িয়ার လက်နက်သုံးလာနိုင်တဲ့အန်ဒီယဟာဆိုရင်စစ်အေးကာလနောက်ပိုင်းအခုချိန်မှာပိုပြီးကြီးထွားလာနေတယ်လို့ကုလသမဂ္ဂရဲ့လက်နက်ဖြတ်သိမ်းရေးဆိုင်ရာအကြီးအကဲကတောက်ကြံနေမှာသတိပေးလိုက်ပါတယ်။ထိုင်းနိုင်ငံဆုံးခလာပြည်နယ်ဟတ်ရိုင်မြို့နယ်မှာတော့လူသတ်မှုတန်တရားနဲ့ဆယ်လကြာဖမ်းခံထားတဲ့မြန်မာနိုင်ငံသားနှစ်ဦးကိုတပ်တွေမခိုင်လုံတဲ့အတွက်အမှုကနေလွတ်မြောက်ကြောင်းမလကုံပိုင်းမှာတရားရုံးကစီရင်ချက်ချမှတ်ခဲ့ပါတယ်ရှင
်။တရင်ချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြသွားတာပါခင်ဗျာ။ဒီကနေ့တာလွန်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရင်းမှုကကိုရဲမွန်ဖြစ်ပါတယ်။အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဂျင်မီကွနဲ့ရောဘတ်ဘက်စတိုဖြစ်ပါတယ်။ VOA ရဲ့စနေနေ့မနက်ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သောတာရှင်မြန်မာပြည်သူပြည်သားအပေါင်းလည်းဘေးရန်တွေဝေးကွာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.